Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်စက်တင်ဘာလ18ရက်တနင်္ဂနွေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ LINE တူမီတာ24 25 30နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါလန်ဒန်မြောက်ယထဘုံဖောက်ကွဲမှုနဲ့ဆက်ဆက်ပြီးဒုတိယမြောက်မြို့သားတို့ကိုရဲကထပ်ပြီးတော့ဖမ်းထားပါတယ်ဂါဇာကိုထိန်းချုပ်ထားတဲ့ဟမတ်စ်တို့ကအုပ်ချုပ်ရေးအဖွဲ့ကိုဖျက်ပြီးရွေးကောက်ပွဲလုပ်မယ်လို့ဒီကနေ့ကြေညာပါတယ်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့သူတို့အဆိုရိုဟင်ဂျာမွတ်စလင်တွေအတွက်စခန်းကြီးတစ်ခုဆောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြေနာဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
အန်တူတန်ကြားကျင်နေကြတာပေါ့နော်လူတွေကကြားကျင်နေတဲ့ခါကျတော့ဒါကတော့ဟိုတိုက်ရိုက်ကျွန်တော်တို့ဖြေရှင်းလိုက်တာပါပဲ။ဟိုနိုင်ငံတကာပြည်သက်ကိုလေတိုက်ရိုက်ဖြေရှင်းလိုက်တာဖြစ်တယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပြောကြားမယ့်မိန့်ခွန်းနဲ့ပတ်သက်ပြီး The Voice Weekly ဒုတိယအင်တာဂျိုဦးစေသူပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြီးမှနားဆင်ကြရပါမယ်။ဒီအကြောင်းနဲ့အတူမြန်မာရေးဆွေးနွေးခွင့်အစီအစဉ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်။ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြေအောက်ယထဘုံခွဲမှုနဲ့ဆက်ဆက်မှုတန်တရားနဲ့ဒုတိယမြောက်လူတဦးကိုထပ်မံဖမ်းဆီးထားတဲ့အကြောင်းရဲကပြောပါတယ်။ဟီထရိုးနေစိတ်ရှိရာလန်ဒန်အနောက်ပိုင်းဟောက်စ်လိုကအသက်22နှစ်အရွယ်အမျိုးသားတဦးကိုစနေနေ့ညသကောင်းမတိုင်မီလေးမှာဖမ်းဆီးတဲ့အကြောင်းရဲအဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဗြိတိန်နိုင်ငံရဲ့အချမ်းဖက်ဝါရဆိုင်ရာဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။မနေ့စနေနေ့အစောပိုင်းကတော့ဒိုဘာစိတ်ကန့်ဧရိယာကနေအသက်18နှစ်အရွယ်အမျိုးသားတဦးကိုဖမ်းဆီးပါတယ်။ဒီစိတ်ကန်းကတော့ဗြိတိန်နဲ့ပြင်သစ်နိုင်ငံကြားကူလူသွားလာကြရာအရေးပါတဲ့ဂရုစိတ်ကန်းတစ်ခုဖြစ်ပါတယ်။အချမ်းဖတ်ဝါဒလောက်ရလှုပ်ဆောင်မှုပြင်ဆင်မှုဒါမှမဟုတ်အားပေးကူညီမှုဆိုင်ရာတန်တရားတွေနဲ့အဲ့ဒီလူငယ်ကိုဖမ်းဆီးတာလို့စနေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒုတိယလက်ထောက်ရဲကော်မရှင်နာမင်းကြီးနီလ်ဘာဆူးကပြောပါတယ်။ပထမဆုံးဖမ်းဆီးမှုကတိတ်ကိုအရေးပါခဲ့တယ်လို့လည်းရဲမင်းကြီးဘာစုကပြောပါတယ်ဒီဖမ်းဆီးမှုနောက်ပိုင်းမှာတော့ဒိုဘာစိတ်ကန်းနဲ့လန်ဒန်မြို့စုံကရက်ွက်တစ်ခုကဒေသခံတွေကိုပျောက်ရွှေ့ပြီးအိမ်တလုံးကိုလည်းရဲကရှာဖွေခဲ့ပါတယ်ရှင
်ဂါဇာကိုအုပ်ချုပ်နေတဲ့အစ္စလာမစ်စစ်သွေးရွာအဖွဲ့ဟမတ်စ်ကသူ့ရဲ့အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးတော့အထွေထွေရွေးကောက်ပွဲကျင်းပမယ်လို့ဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်လိုက်ပါတယ်ဟမတ်စ်နဲ့သမရမမော့အဘတ်စ်ရဲ့ဖာတာအဖွဲ့ကြားနိုင်ငံရေးနဲ့ပိုင်နက်ဆိုင်ရာငြင်းပွားမှုကိုအဆုံးသတ်ရေးနီလန်းတစ်ခုအဖြစ်လဲဒီဆုံးဖြတ်ချက်ကိုရှုမြင်ကြပါတယ်ဒီဆောင်ရွက်ချက်ကပြည်နယ်ပေါင်းစည်းရေးအစိုးရတရက်ဖွဲ့စည်းနိုင်ရေးကိုလမ်းဖွင့်လိုက်တာလည်းဖြစ်ပါတယ်။ဂါဇာကနေပါလက်စတိုင်းအာဏာပိုင်အဖွဲ့ကိုဟမတ်စ်တို့တိုက်ထုတ်လိုက်တဲ့2009ခုနှစ်ပြည်တွင်းစစ်ကာလကလေးကပါလက်စတိုင်းစစ်မြေအစိုးရတွေကြားမပြေမလည်ဖြစ်နေတာပါ။ဟမတ်စ်နဲ့ဖာတာတို့ကကိုယ်စားလှယ်တွေအီဂျစ်ထောက်လန်းရေးတာဝန်ရှိသူတွေနဲ့ကိုင်ရိုမြို့တော်မှာတီးကြစီဆွေးနွေးခဲ့ကြပြီးတဲ့နောက်မှာဒီဆုံးဖြတ်ချက်သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဂါဇာဒေသကတော့လျှက်စစ်မှုမလုံလောက်မှုပါဝင်လူသားချင်းစာနာထောက်ထားမှုဆိုင်ရာဘေးဒုက္ခတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာ
ကူဝိတ်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးနဲ့တခြားတန်တမန်၄ဦးတို့နဲ့အတူနိုင်ငံတွင်းကထွက်ခွာခိုင်းဖို့ရှိနေတယ်လို့သတင်းရှင်းမြစ်တွေကဒီကနေ့ပြောဆိုကြပါတယ်မြောက်ကိုရီးယားနိုင်ငံရဲ့6ချိန်မြောက်နျူကလ িয়ার စမ်းသပ်မှုအပေါ်ကုလသမဂ္ဂဘက်ကနောက်ထပ်ဒဏ်ခတ်အရေးယူမှုတစ်ချမှတ်ပြီးသတင်းတစ်ပတ်လောက်အကြာနောက်ဂျပန်နိုင်ငံကိုကြော်ဖြတ်ပြီးမြောက်ကိုရီးယားဘက်ကနောက်ထပ်ဒုံးကျည်စမ်းသပ်မှုလုပ်ပြီး၂ရက်အကြာမှာကြေညာချက်ထွက်လာတာပါကူဝိတ်စော်ဘွားရှိတ်ဆာဘာအယ်အာမက်အယ်ရှာဘာကအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကိုတိုက်ရောက်ပြီးသမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံပြီးသတင်းနှစ်ပတ်လောက်ကြာမှာအခုဖြစ်ရထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကူဝိတ်နိုင်ငံဆိုင်ရာအမေရိကန်တန်ရုံးရဲ့ကြေညာချက်ထဲမှာတော့ကူဝိတ်နိုင်ငံဟာဆိုရင်မြောက်ကိုရီးယားအရေးအပါအဝင်တခြားကိစ္စရပ်တွေအတွက်ဒေတာတွေရေးပါတဲ့မိဖက်ဖြစ်တယ်လို့ဖော်ပြပါတယ်။ထောင်နဲ့ချီတဲ့မြောက်ကိုရီးယားအလုတ်သမားတွေကကူဝိတ်အိုမန်ကာတာနဲ့အာရဗ်စော်ဘားမှာပြည်တော်စုတို့မှာအလုတ်လုပ်နေတာဖြစ်ပါတယ်။ကူဝိတ်နိုင်ငံတွင်းကမြောက်ကိုရီးယားတန်တမန်တွေကိုရှော့ချလိုက်ခြင်းအပြင်အဲ့ဒီဒေသတွေမှာအလုတ်လုပ်နေကြတဲ့မြောက်ကိုရီးယားလုံသားတွေထံကနေနိုင်ငံရဲ့နျူကလ িয়ার အစည်းအဝေးတွေအတွက်ငွေကြေးရရှိမှုကိုရှော့ချနိုင်မှာဖြစ်တယ်လို့မြောက်ကိုရီးယားအလုတ်သမားတွေကိုအလုတ်လုပ်ခွင့်ထပ်တိုးမပေးဖို့တန်ယုံကလည်းဆုံးဖြတ်ထားတယ်ဆိုပြီးသတင်းတချို့ကဖော်ပြကြပါတယ်ရှင်။
ရဂန်ပြည်တော်စုမစ်ဇူရီပြည်နယ်မှာလူမဲမျိုးသားတဦးကိုတပ်မှုနဲ့တရားစွဲခံထားတဲ့လူပြူရဲအရာရှိကိုတရားစီလွတ်ပေးလိုက်တဲ့အပေါ်မှာစနေနေ့နေပိုင်းကငြိမ်းချမ်းစွာဆန္ဒပြရာကနေညဘက်မှာတော့အကြမ်းဖက်မှုတွေအထိဖြစ်လာခဲ့ပါတယ် ဆိန့်လူးဝစ်မြို့အစွန်ကဒေါမလုပ်အရက်မှာစနေနေ့နောက်ပိုင်းကဆန္ဒပြတဲ့သူတချို့ကပဒင်းပေါက်မှန်တွေကိုခွဲခဲ့ကြပြီးတော့ရဲတွေကိုလည်းအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်အဲ့ဒီဒေါမလုပ်အရက်ဟာစားတော့ဆိုင်တွေအမှုပညာပြကန်းတွေဝတ်ထည်ဖက်ရှင်ဆိုင်တွေမှတ်တရပစ္စည်းအယောင်ဆိုင်တွေနဲ့လူစည်းကားတဲ့နေရာတစ်ခုလည်းဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကမှန်တွေကိုခွဲတဲ့အထိကြမ်းဖက်ဆန္ဒပြတာတွေဖြစ်လာပြီးတဲ့နောက်ရဲကဒီကြမ်းဖက်ဆန္ဒပြသူတွေကိုအလင်းမြန်ဝင်ရောက်နေနေပြီးတော့တချို့ကိုဖမ်းဆီးခဲ့ပါတယ်စနေနေ့စောပိုင်းတုန်းကတော့စိန့်လူးဝစ်မြို့စင်ဂျေဘုံဒေသကနေဈေးဝယ်စင်တာတစ်ခုကိုဖျက်ပြီးတော့လူရာပေါင်းများစွာဆန္ဒပြခဲ့ကြပါတယ်။ကဘာကျော်တိကိတာအဖွဲ့ဖြစ်တဲ့ YouTube ဖွဲ့ကလည်းဒီဆန္ဒပြပွဲတွေကြောင့်စိန့်လူးဝစ်မြို့ရဲတပ်ဖွဲ့အနေနဲ့လုံခြုံရေးအပြည့်အဝမပေးနိုင်မှာမဟုတ်ဘူးလို့ယူဆတဲ့အတွက်စိန့်လူးဝစ်မှာစနေနေ့ကပြုလုပ်ဖို့ဂီတဖျော်ဖြေပွဲကိုဖျက်သိမ်းဖို့ကြေညာခဲ့ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဆိုတဲ့သူတို့အခေါ်ရိုဟင်ဂျာမွတ်စလင်၄သိန်းလောက်အတွက်စခန်းကြီးတစ်ခုစောက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အဆောက်အုံတစ်လုံးကိုမိသားစု6စုနေထိုင်နိုင်မဲ့အဆောက်အုံပေါင်း14,000ကိုဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နားက8စတူယန်ကီလိုမီတာကျဲတဲ့မြန်မာနောက်ဆက်ရက်အတွင်းမှာတိဆောက်သွားဖို့ရှိတာပါဒီဒုက္ခသည်တွေရဲ့သွာလာခွင့်ကိုလည်းကန့်သတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေကိုစခန့်အပြင်ဘက်သွားခွင့်ပြုမှာမဟုတ်ဘူးလို့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကစက်တင်ဘာလ10ရက်နေ့မှာပြောဆိုခဲ့တာပါဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းမှာမော်တော်ယာဉ်နဲ့ခီးသွာလာခွင့်ကိုလည်းတားမြစ်ထားပါတယ်ဒီစကမ်းကိုဘင်္ဂလားဒေ့ရှ်စစ်ဖက်နဲ့နိုင်ငံတကာအကူအညီပေးအဖွဲ့အစည်းတွေပူးပေါင်းတိစောက်သွားဖို့ရှိပါတယ်။ဩဂုတ်လ25ရက်နေ့ကမြန်မာနယ်စပ်ရဲခင်းတွေကိုရိုဟင်ဂျာစစ်သွေးကြွတွေကတိုက်ခိုက်ပြီးတဲ့နောက်စစ်ဖက်ကနေမြေရှင်းလင်းရေးနဲ့စစ်ဆင်ရေးလုပ်တာမှာဒုက္ခသည်အများအပြားဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတာဖြစ်ပါတယ်ရှင်။
ကလုသမဂ္ဂထွေထွေညီလာခံကိုလာမယ့်အင်္ဂါနေ့ကျရင်အမေရိကန်ပြည်ထောင်စုညွှန်ရုံးမှစတင်ကျင်းပမှာဖြစ်ပြီးတော့ဒီအတွက်လုံခြုံရေးပြင်ဆင်မှုတွေလှုပ်ဆောင်နေသလိုဆန္ဒပြတဲ့သူတွေဘက်ကလည်းဆန္ဒပြဖို့အတွက်ပြင်ဆင်နေကြပါတယ်။ညွှန်ရုံးမှနေ့စဉ်ကျင်းပတဲ့ထွေထွေညီလာခံကိုကမ္ဘာနိုင်ငံပေါင်း193နိုင်ငံကနိုင်ငံခေါင်းဆောင်တွေနဲ့ကိုယ်စားလှယ်အဖွဲ့တွေတက်ရောက်ဖို့ရှိတာကြောင့်ကုလသမဂ္ဂလုံခြုံရေးတာဝန်ရှိသူတွေဟာလုံခြုံရေးအတွက်အတားအဆီးအကန့်အသတ်ချပြီးတော့ပြင်ဆင်မှုတွေလုပ်နေကြတာဖြစ်ပါတယ်။အခုနဲ့ထွေထွေညီလာခံအတွင်းမြောက်ကိုရီးယားရဲ့နျူကလ িয়ার ချိန်ချောက်မှုအန္တရာယ်ပါဝင်ကမ္ဘာလုံးဆိုင်ရာကိစ္စရဲ့ရတဲ့ကိုလည်းဆွေးနွေးသောဖို့ရှိပါတယ်။နောက်ပြန်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကပဋိပက္ခတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိုလည်းဆွေးနွေးဖို့ရှိပါတယ်။ပြီးရတဲ့တောက်ချာနေ့ကတော့ရိုဟင်ဂျာအရေးထောက်ခံသူတို့ကကုလသမဂ္ဂရုံးရှိမှဆန္ဒပြခဲ့ကြပြီးတော့အဲ့ထွက်ပြေးတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တစုံတရာပြောဆိုခြင်းမရှိတဲ့ပုံမှာဝေဖန်ခဲ့ကြပါတယ်ဒေါက်တာဆန်းစုကြည်ကတော့ရခိုင်ပြည်နယ်အတွင်းမှာရိုညာအစွန်းရောက်တွေရဲ့အကြမ်းဖက်မှုအန္တရာယ်ကြောင့်အခုနှစ်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မှာမဟုတ်ပဲဒုသမရဦးဟန်ရီဗန်တီယူပဲတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံနောက်ပိုင်းမှာဒီကနေ့တနင်္ဂနွေနေ့လမ်းဘေးထောင်ပုံပောက်ကွဲတာကြောင့်အစိုးရအကြီးတန်းရရှိတဦးနဲ့သူ့ရဲ့လုံခြုံရေးအဆောင်အနည်းဆုံး၄ဦးသေဆုံးခဲ့ပါတယ်အာဖဂန်နိုင်ငံနဲ့နယ်စပ်မှာရှိတဲ့မတည်မငြိမ်ဖြစ်နေတဲ့ဘာဂျွာမြို့နယ်စုဒေသမှာပောက်ကွဲမှုဖြစ်တာပါမြို့နယ်စုအခြေခဲတွေနဲ့အစင်လာတွစ်ဆုံပွဲကိုတက်ရောက်ဖို့နေဆက်ရွာတရွာကိုသွားတဲ့မမွန်ခရံခွဲရဲ့အုတ်ချုပ်ရဲမှုဖဝတ်အာလီရဲ့ကားကထောင်ထားတဲ့ဘုံထိခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ပါကစ္စတန်တာလီဘန်တို့ကလမ်းဘေးထောင်ဘုံကိုသူတို့လုခဲ့တာလို့ပြောပါတယ်။ပါကစ္စတန်တာလီဘန်ပြောခွင့်ရကပောက်ကွဲမှုကြောင့်အုတ်ချုပ်ရဲမှုဖဝတ်အာလီအပါအဝင်ခုနှစ်ဦးသေဆုံးတယ်လို့လည်းမီဒီယာတွေကိုပေးပို့တဲ့အီးမေးလ်မှာဖော်ပြထားပါတယ်ရှင်။
တူရကီနိုင်ငံမှာအကြမ်းဖက်မှုဆန်ရဆွဲချက်နဲ့51ရက်ကြာဖမ်းဆီးခံခဲ့ရတဲ့ပြင်သစ်သတင်းတော်တဦးကတော့တဦးအခုတော့ပြင်သစ်နိုင်ငံဖာရီမြို့တော်ကိုပြန်လည်ရောက်ရှိလာခဲ့ပါပြီ။အလော့တန်သတင်းတော်လူဘျူရိုဟာဒီကနေ့တနင်္ဂနွေနေ့မှာတော့ဖာရီမြို့တော်ချောစ်ဒေဂေါလီစိတ်မှာသူ့ရဲ့မိသားစုတွေနဲ့ပြန်လည်ဆုံတွေ့ခဲ့ကြတယ်လို့နယ်စည်းမခြားသတင်းတော်များအဖွဲ့ကပြောပါတယ်။ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်အီဖ်လက်ဒရီယန်နဲ့တူရကီသမ္မတရေဂျက်တာယီအာရိုဝန်ဒိုတူရကီမျိုးတော်အန်ကာရာမှာတွေ့ဆုံပြီးနောက်တနေ့လှုပ်ပေးလိုက်တဲ့အတွက်အနည်းငယ်အံ့ဩမိတယ်လို့လူဘျူရိုကပြောပါတယ်လူဘျူရိုကိုပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကအကြမ်းဖက်မှုတုံ့ပြန်ကင်တွယ်ရေးဥပဒေနဲ့ တူရကီအီရတ်နယ်စပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်တူရကီအစိုးရကကျန်းဖက်ဝါရီနေ့အဖြစ်ဆွဆွဲထားတဲ့ Syria ကတိုက်ခိုက်ရေးသမားတွေနဲ့အတူရိုက်ထားတဲ့ဓာတ်ပုံကိုလူပီရိုရဲ့ laptop တွေထဲမှာတွေ့ခဲ့ရပြီးတဲ့နောက်ဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်ခင်ဗျာ
ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာသဘောတူညီချက်ဖြစ်တဲ့ပါရီသဘောတူညီချက်မှာအမေရိကန်အကျိုးရှိစေမယ့်အချက်တွေမရဘဲနဲ့တော့သဘောတူညီချက်ကနှုတ်ထွက်မဲ့သမ္မတဒေါ်နယ်ထရန့်ရဲ့သဘောထားမပြောင်းလဲဘူးလို့အမေရိကန်သမ္မတအင်ပီရောကပြောဆိုပါတယ်ကနေဒါနိုင်ငံမွန်ထရယ်မြို့မှာပြုလုပ်တဲ့အစည်းအဝေးတစ်ခုအတွင်းအမေရိကန်ဆိုရာတာဝန်ရှိသူတွေကအမေရိကန်အနေနဲ့ပါရီသဘောတူညီချက်ကနှုတ်ထွက်မှာမဟုတ်ဘူးလို့ပြောဆိုပြီးဒီအစားပြန်လဲဆေးဆက်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာလို့ Wall Street Journal ကမနေ့စနေနေ့ကရေးသားခဲ့တာကိုအမေရိကန်သမ္မတအင်ပီရောကတုံ့ပြန်တာဖြစ်ပါတယ်ဂျပန်နိုင်ငံကျူရှူးကျွန်းကိုအင်အားဖြင့်တိုက်ဖုံးမှုန်တိုင်းတင်းင်းကနေနဲ့မနက်ပိုင်းမှာဝင်ရောက်တိုက်ခတ်ပြီးမိုးသက်လေပြင်းတွေကျရောက်ခဲ့ပါတယ်ထာလင်တိုင်ဖုန်းမုန်တိုင်းကြောင့်ဂျပန်နိုင်ငံတောင်ပိုင်းနေရာအတော်များများမှာမိုးသည်ထရန်ဆွာရသွင်းပြီးအပျက်စီးတွေလည်းရှိခဲ့ပါတယ်။ကာဂိုရှိမခရိုင်မှာလူ23,000ကိုဘေးလွတ်ရာရွှေ့ပြောင်းချဖို့မုန်တိုင်းသတိပေးချက်ထုတ်ပြန်ထားပြီးအင်ဂျီ1,500ကျော်လောက်လျှက်စင်မီတွေပြတ်တောက်ကုန်တယ်လို့ဂျပန်နိုင်ငံ TBS ရုပ်သံလိုင်းကကြေညာပါတယ်။ကျူရှူးကျွန်းနဲ့ရှီကိုကူကျွန်းတွေမှာလည်းရထားနဲ့လေကြောင်းခီးစင်တွေရပ်ဆိုင်ခဲ့ရတယ်လို့ပင်လယ်လှိုင်းတွေနဲ့အနည်းငယ်ရေကြီးတာတွေလည်းရှိခဲ့ပါတယ်။တာလင်တိုင်ဖုန်းမုန်တိုင်းဟာဂျပန်နိုင်ငံအနောက်ပိုင်းကိုမှွေနှောက်တိုက်ခတ်ဖို့ရှိနေပြီးကမ်းရိုးတန်းဒေသတွေမှာမိုးသည်ထန်ဆာရသွင်းရေကြီးတာတွေလှိုင်းကျန်းတာတွေဖြစ်နိုင်တယ်လို့ဂျပန်အာဏာပိုင်တွေကသတိပေးထားပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုထောက်ခံသူတွေရဲ့ကုခဲရေးဌာနကိုသိမ်းယူလိုက်ပြီးလို့ဖိလစ်ပိုင်စစ်တပ်ကဒီကနေ့တင်းင်းကနေနေ့မှာပြောပါတယ်။မနေ့စနေနေ့တုန်းကဗလီတစ်ခုနဲ့တခြားအဆောက်အုံတစ်ခုကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာစစ်သွေးကြတွေရဲ့ကုခဲရေးဌာနကိုသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါနဲ့အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့အမျိုးသားပြည်လဲတင်မြရေးနဲ့ငြိမ်းချမ်းရေးဆန်ရမိတ်ကွန်းဟာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အကြတဲစိန်ခေါ်မှုတွေပေါ်နိုင်ငံတကာရဲ့စိုးရိမ်မှုတွေ PR တွေကိုအတိုင်းအတာတစ်ခုထိပြေလျှော့အောင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ပေးမယ်လို့ကြုံနေရတဲ့ပြဿနာတွေတော့အလုံးစုံပြေလည်သွားမှာမဟုတ်ဘူးဆိုတဲ့ယူဆချက်တွေလည်းရှိပါတယ်အင်္ဂလိပ်ဘာသာနဲ့ပြောမယ့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့မိကွန်းအပေါ်နိုင်ငံလက်ရှိအခြေအနေကိုစိုးရိမ်မကင်းဖြစ်နေရတဲ့ပြည်သူအများနားလည်အောင်မြန်မာဘာသာစကားနဲ့လည်းပြောစီလိုသူတွေလည်းရှိပါတယ်။ဒေါ်စုမိကွန်းအပေါ်သဘောထားအမြင်တွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လာမယ့်သတင်းပတ်ထဲစက်တင်ဘာလ19ရက်နေ့အင်္ဂါနေ့မနက်10:00နာရီမှာတော့နေပြည်တော်အပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနမှာနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကအမျိုးသားပြည်လဲတင်မြရေးနဲ့ငြိမ်းချမ်းရေးဆိုင်ရာမိကွန်းပြောကြားမှာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကိုတော့မြန်မာနိုင်ငံဆိုင်ရာတန်ရုံးတာဝန်ခံတွေ၊တန်တမန်တွေ၊နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေကိုဖိတ်ကြားထားပါတယ်။ဒေါက်အောင်ဆန်းစုကြည်မိကွန်းပြောနေတဲ့ဒီပိုင်းနဲ့ထဲအစိုးရရုံမြင့်တန်ကြားနဲ့ရေဒီယိုတွေကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ကကုလသမဂ္ဂအထွေထွေညီလာခံကိုဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်မကြောင်းပြချက်၄ချက်နဲ့မသွားရောက်ခဲ့တာလို့ကြေညာခဲ့ပြီးတဲ့နောက်မှာတော့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်အခုလိုမိကွန်းပြောဆိုမဲ့အပေါ်နိုင်ငံတကာမှာရောပြည်တွင်းမှာပါအထူးစိတ်ဝင်စားမှုတွေမြင့်တက်နေတာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံရဲ့အခုလိုပြောမဲ့မိကွန်းဟာလက်ရှိမြန်မာနိုင်ငံရဲ့အခြေအနေအဖြစ်ပြက်တွေစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေဖိအားတွေကိုပြေလျော့သွားအောင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်း The Voice Weekly ဒုတိယအေဒီတာချုပ်ဦးစေရသူကသုံးသပ်ပါတယ်
။တူတန်ကြားကျင်နေကြတာပေါ့နော်လူတွေကကြားကျင်နေတဲ့ခါကျတော့ဒါကတော့ဟိုတိုက်ရိုက်ကျွန်တော်တို့ဖြေရှင်းလိုက်တာပါပဲသူနိုင်ငံတကာပြည်သက်ကိုလေတိုက်ရိုက်ဖြေရှင်းလိုက်တာဖြစ်တယ်ဒါပေမဲ့တစ်ဖက်မှာကြာတော့ကြည့်ပြန်တော့လေသူဘလောက်ရှင်းရှင်းတော့အခုဟာအမြင်ကစောင်းနေကြတဲ့ခါတော့လေအကုန်စင်တော့လေကြောက်တော့မှာတော့မဟုတ်ဘူးသို့တော်လေဟိုတိုက်တာတစ်ခုဒီတော့တက်ရောက်သွားလိမ့်မယ်လေဒီနိုင်ငံတကာအမြင
်ဒါပေမဲ့လို့နိုင်ငံကိုကိုစားပြုတဲ့မိန်ကွန်းဟာဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမ္မတကတာပြောကြားတဲ့နယ်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌလည်းဖြစ်ရခိုင်ပြည်နယ်အမ်းမြို့ကပြည်သူ့လွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်တာအေးမောင်ကတော့ဝေဖန်ပြောဆိုလိုက်ပါတယ
်အခုနိုင်ငံတော်ခြေပြမိကွန်းကိုပြောခြင်းသည်သမ္မတကြီးရဲ့တာဝန်ကိုထမ်းဆောင်ခြင်းဖြစ်တယ်လာမယ့်19ရက်နေ့မှာပြောမယ့်အခြေအနေဒီရခိုင်ပြည်နယ်နဲ့အဓိကပတ်သက်တဲ့နိုင်ငံအချုပ်အခြာအာဏာမျိုးသားလုံခြုံရေးနဲ့မျိုးသားအကျိုးစီးပွားနဲ့ပတ်သက်လို့လက်ရှိအစိုးရရဲ့ရည်တည်ချက်ကိုသူခိုင်ခိုင်မာမာလူထုကိုပြသရမယ့်ကာလဖြစ်တယ်လို့နိုင်ငံတကာမိသားစုကိုပြသရမယ့်ကာလဖြစ်တယ်ဆိုတာလေးကိုကျွန်တော်တို့သုံးသပ်ပါတယ
်ဒေါက်တာဆန်းစုကြည်ကိုယ်တိုင်မိကွန်းပြောကြားခြင်းအပြင်နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အကျတ်တဲ့စိန်ခေါ်မှုတွေကိုနိုင်ငံတကာဘက်ကအတိုင်းအတာတစ်ခုထိနားလည်လက်ခံလာနိုင်မယ်လို့မျှော်လင့်နိုင်ပေမယ့်အလုံးစုံတော့ပြေလျော့သွားမှာမဟုတ်ကြောင်းနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ်
ကျွန်တော်တို့နိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဒီအကျတ်တဲ့စိန်ခေါ်မှုတွေကိုအတိုင်းအတာတစ်ခုထိထင်ဟပ်ပြီးတော့ နိုင်ငံတကာရဲ့ယုံကြည်မှုကိုမြင့်တင်နိုင်မဲ့မိန့်ခွန်းဖြစ်လာမယ်လို့တော့ကျွန်တော်မျှော်လင့်တယ်။အဲထို့သို့လည်းပဲကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျတ်တဲတွေကိုဖြေရှင်းတဲ့နေရာမှာတော့အစိုးရတစ်ခုတည်းကိုကြည့်လို့မရဘူးလို့ကျွန်တော်ကမြင်တယ်။အားလုံးပူးပေါင်းပါဝင်ပြီးတော့ဆောင်ရွက်နိုင်တဲ့လုပ်ငန်းစဉ်မျိုးကိုကျွန်တော်တို့ကရှေ့တန်းတင်ဖို့လိုအပ်တယ်လို့မြင်တယ်။ထို့တော်လည်းပဲကျွန်တော်တို့လက်ရှိကြုံတွေ့နေရတဲ့စိန်ခေါ်မှုတွေအကျတ်တဲတွေကိုဖြေရှင်းနိုင်တဲ့လမ်းစာနဲ့အခြေခံခေါင်းတွေကိုတော့ဖော်ထုတ်ပေးနိုင်လိမ့်မယ်လို့အဲ့ဒီလိုတော့မျှော်လင့်ပါတယ်
။လက်ရှိနိုင်ငံမှာရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေအပေါ်စိုးရိမ်မကင်းဖြစ်နေရတဲ့နိုင်ငံသူနိုင်ငံသားတွေသိရှိနားလည်နိုင်စေဖို့အတွက်ကိုလည်းနိုင်ငံတော်တိုင်ပင်ခံအနေနဲ့ရုံးသုံးစကားဖြစ်တဲ့မြန်မာစကားနဲ့ပဲပြည်သူကိုပြောစီလိုတယ်လို့ဒေါက်တာအေးမောင်ကတိုက်တွန်းပါတယ်။ဒေါအောင်ဆန်းစုကြည်ကိုရိုင်းမေကွန်းပြောကြမယ်။ခန္ဓာကိုတက်ရောက်လိုတဲ့သူတွေနိုင်ငံတကာတန်ရုံနေနောက်နိုင်ငံတကာကနေတည်င်းလာယူလိုသူတွေနိုင်ငံတကာဖွဲ့စည်းတွေအနေနဲ့စက်တင်ဘာလ18ရက်နေ့တည်င်းလာနေမနေ့10နာရီအထိနောက်ဆုံးထားပြီးပြန်ကြားရေးဝန်ကြီးဌာနပြည်တွင်းပြည်ပဆက်ဆံရေးနဲ့တည်င်းပြန်ကြားရေးဌာနခွဲကိုဆက်သွယ်ကြဖို့တိုက်တွန်းထားတယ်လို့နိုင်ငံတော်တိုင်ပင်ခံရဲ့မေကွန်းကိုအစိုးရတည်င်းမီဒီယာရုပ်မြင်သံကြားတွေဖြစ်တဲ့ MRTB, MITB နဲ့ Radio FM ကနေဓာတ်ရိုက် live ထုတ်လွှင့်ပေးသွားမှာဖြစ်ကြောင်းလည်းပြန်ကြားရေးဝန်ကြီးဌာနဘက်ကအသိပေးကြေညာထားပါတယ်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းတင်းငွေနေညအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာရေးဆွေးနွေးခန်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံရခိုင်ဒေသမှာရင်ဆိုင်နေရတဲ့လူပေါင်အတိုင်းဝိုင်းတစ်ခုကြားပြည်ပခအနေထားကိုကင်တွယ်ဖို့ဆိုရင်အတိုင်းဝိုင်းတစ်ခုကိုပဲအသားပေးကူညီတာမျိုးမဟုတ်ပဲနဲ့ထိခိုက်နေနိုင်ရတဲ့နှစ်ဖက်စလုံးကိုမြန်မြတ်တက်အကအကွယ်အကူအညီပေးသင့်တယ်လို့နိုင်ငံရေးသုံးသက်သူတွေကပြောပါရယ်ဒါအပြင်ပြဿနာပြေလည်ဖို့ဖြေရှင်းရမှာနိုင်ငံတော်အဆင့်တင်မကဒေသဆိုင်ရာနိုင်ငံရေးခေါင်းဆောင်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ပါဝင်မှုလိုအပ်တယ်လို့သုံးသပ်ကြပါရယ်မြန်မာအစိုးရအနေနဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းသင့်ပါသလဲဒေါက်ခင်မျိုးသက်ကမြမအေးလှလသုံးသက်သူဥမမောင်ဆိုးနဲ့ဒေါက်တာရင်မျိုးသိန်းတို့နဲ့မြမအေးစကဝိုင်းမှာဆွေးနွေးထားတာကိုနားဆင်ကြရအောင်ပါရှင
်ဒီနေ့ဒီ UI မှာဆွေးနွေးတဲ့အကြောင်းကတော့ဒီမြမနိုင်ငံမှာရင်ဆိုင်နေရတဲ့ပြဿနာပေါ့နော်ဒီပြဿနာကိုလက်ရှိအစိုးရအနေပြီးတော့ဘယ်လိုဖြေရှင်းသင့်တယ်လဲဆိုတဲ့အကြောင်းစင်နဲ့ကျွန်တော်တို့ဆွေးနွေးသွားဖို့ရည်ရထားပါတယ်အဲ့ပရမအောင်ဆုံးပေါ့နော်မြန်မာနိုင်ငံဆိုလို့ရှိရင်အခုနိုင်ငံတကာရဲ့ဖိအားတွေအများကြီးပေးတာခံနေရပါတယ်ဒီလက်ရှိအစိုးရအနေနဲ့ဖိအားပေးတာခံရတဲ့အပြင်ပြည်ရင်းမှာလည်းပေါ့နော်ဒီကဟိုရင်တောင်ဘုံနေရဆိုတောင်တွင်းကြီးမှာပေါ့နော်တောင်တွင်းကြီးမှာဆိုလို့ရှိရင်စုပ်မှုတွေဖြစ်တယ်ဒီရဲ့နည်းနည်းဟိုမငြိမ်မသက်တွေဖြစ်တာပေါ့နော်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်လက်ရှိအစိုးရဘယ်လိုဖြေရှင်းသင့်တယ်လဲဆိုတော့ဥမမောင်ဆိုပရမအောင်ဆုံးစာပြောပြပေးပါရှင်
ကျွန်တော်တို့တကူဝီရောင်မောင်တော်ဒေတာမှာဖြစ်လာတဲ့ပြဿနာတွေနဲ့ပတ်သက်လို့ရှင်နိုင်ငံတကာရဲ့ကြီးမြင့်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကဒီအဖြစ်မှန်တွေကိုပြန်လည်ရှင်းလင်းဖို့လိုပါတယ်ဆိုတော့နိုင်ငံတကာကြီးမြင့်တဲ့အခါမှာဒီဒေတာမှာရှိတဲ့ဘင်္ဂလီမွတ်စလင်တွေရဲ့ဒီအခွင့်အရေးနဲ့ပတ်သက်ပြီးအများအားပြောလို့ရှိတယ်ဒါပေမဲ့သူတို့အများအားမေ့လျော့နေတာဒီဝီရောင်မောင်တော်ဒေတာမှာရှိရခိုင်တိုင်းသားဒေတာခံတွေနဲ့ပတ်သက်ပြီးမေ့လျော့နေအဲ့တော့ကျွန်တော်တို့ပြဿနာတစ်ခုကြည့်ရင်ဒီဘင်္ဂလီမွတ်စလင်တွေမှာအခွင့်အရေးနော်သူတို့လူခွင့်လိုအပ်တယ်ဆိုတာကျွန်တော်တို့ငင်းစရာအကြောင်းမရှိဘူးဒါပေမဲ့အလားတူပဲဒီဒေသမှာလူနည်းစုဖြစ်နေတဲ့ရခိုင်တိုင်းရင်းသားတွေမှာလည်းသူတို့ရဲ့အခွင့်အရေးတွေရဖို့လိုအပ်တယ်ဆိုတာကျွန်တော်ကြည့်ဖို့လိုအပ်ပါတယ်အဲ့တော့အာဆာအဖွဲ့တက်ခတ်မှုတွေစခန်း30လောက်ကိုဒရိုင်းနဲ့တက်ခတ်ပြီးတော့တိုင်းရင်းသားကြီးရွာတွေကိုတက်ခတ်ခံရတယ်တိုင်းရင်းသားတွေလည်းကြောက်လန့်ပြီးမနေရကြဘူးအခုတိုင်းရင်းသားဒီမောင်းတော်ထဲမှာဆို3000လောက်ကကျွန်တော်ထင်တယ်2000 6000လောက်ကထွက်ပြေးနေရပြီမနေရကြဘူးလူမျိုးရေးဆောင်ရွက်ပြည်မနေရကြဘူးပြည်ငင်မှုပြပြသွားတယ်အဲ့တော့ဒါဒီပြဿနာအရင်ကအာစာကျန်းဖက်သမားတွေဖြစ်တယ်ဆိုတာကိုကျွန်တော်တို့ကပြောဖို့လိုတယ
်ဒီလို
နော်အဲ့တော့ပြောဖို့လိုတယ်အဲ့တော့ဒီအရင်ကဒါဖြစ်တယ်ဆိုတာကိုအသီးမှပြပြအောင်မှာကျွန်တော်တို့ကဒီဘင်္ဂလီတွေနဲ့မွတ်စလင်တွေနဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ပြောဖို့လိုတယ်နောက်တစ်ခုကအခုပြောနေတာကနိုင်ငံတကာတချို့ပြောနေတာဒီဘင်္ဂလီမွတ်စလင်တွေအတွက်အနေရကင်းတဲ့ဇုံတစ်ခုသတ်မှတ်ပေးဖို့လိုအပ်တယ်ဆိုတာကျွန်တော်ထင်တာတော့အခြေခံမူအရမှားရွေးနေတယ်လို့ထင်တယ်အဲ့ ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကမတူတဲ့ဘာသာဝင်တွေအတူတကရှင်တွဲနေထိုင်ဖြစ်တယ်ဒီဒေသမှာဘင်္ဂလီမွတ်စလင်တွေရောကျန်တဲ့ဘာသာဝင်တွေရောရခိုင်တိုင်းရင်းသားဘာသာဝင်တွေရောကျွန်တော်ဗုဒ္ဓဘာသာရှိတယ်ကျွန်တော်တို့ခရစ်ယာန်တွေရှိတယ်သူတို့အရှင်အတူတကဒီတည်တည်မြတ်မြတ်ရှင်တွဲနေထိုင်မူဝါဒနဲ့ကွဲလွဲနေတယ်အဲ့တော့ကျွန်တော်တို့နိုင်ငံတကာကိုပြောဖို့လိုတာဘင်္ဂလီမွတ်စလင်တွေအတွက်မျှတမှုလိုသလိုရခိုင်တိုင်းရင်းသားတွေကမျှတမှုလည်းလိုအပ်တယ်အဲ့တဖက်ဖက်ကိုစောင်းတင်းဆောင်မှုရှိနေရင်ကျွန်တော်တို့ကဒီပြဿနာမဖြေရှင်းနိုင်ဘူးဆိုတော့နိုင်ငံတကာကိုကျွန်တော်တို့ကပြော့ပြဖို့လိုမယ်ထင်ပါတယ
်ဒီလိုမျိုးနိုင်ငံတကာကိုဒါမျိုးတွေသိစေဖို့အတွက်ကအစိုးရအနေနဲ့အဓိကတာဝန်ယူပြီးလုပ်အောင်ပါပေါ့နော်အစိုးရအနေနဲ့နောက်သတင်းဌာနတွေမှာလည်းတာဝန်ရှိတာပေါ့ဆိုတော့ကျွန်မသိတာဒီရခိုင်ကိစ္စပေါ်လာတဲ့အခါမှာဖြေရှင်းဖို့ဆိုပြီးတော့ဒီကအတိုက်ခံပါတီတွေရောနောက်ပါတီတော်တော်များများအပြင်ပေါ့နော်ဟိုလှတော်တွေမှာတင်ကြပါတယ်ဒီကကာလုံခေါ်ပေးဖို့ကိစ္စဆိုပြီးတော့ဗောနော်ဒါမျိုးကကာလုံဖြည့်ရှင်းမှရမယ်ဆိုပြီးတော့သူကဟိုတောင်းဆိုတာတွေတော်တော်များပါတယ်ဒါမဲ့လွတ်တော်မှာလက်မခံဘူးဗောနော်ဒါသမရဟိုကိစ္စမျိုးဆိုကာလုံခေါ်တာနဲ့ပတ်သက်ပြီးတော့เนาะဦးဒေါက်တာရမျိုးသိန်းနည်းနည်းပြောပြပေးပါဒါမျိုးကဖြစ်တယ်လားမဖြစ်တယ်ဘူးလားဗောနော်ဒီကဖြည့်ရှင်းတဲ့အခါမှာဒါအဓိကကြာလားမကြာဘူးလားဗောနော
်အစိုးရလွတ်တော်တက်မတော့အနေနဲ့เนาะကျွန်တော်တို့ဒီဘက်ကတိုင်းရင်းသားအဖွဲ့အစည်းခေါင်းဆောင်တွေเนาะတိုင်းရင်းသားခေါင်းဆောင်တွေအဲဥပမာအားဖြင့်ပေါ့လေဥမာလက်ရှိကျွန်တော်တို့ရခိုင်မှာဖြစ်နေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဟလာဒီရခိုင်နိုင်ငံရေးခေါင်းဆောင်အနေနဲ့ဟလာတွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်နောက်ပြီးတော့ရခိုင်မှာရှိတဲ့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေရဲ့အာခေါင်းဆောင်အနေနဲ့တွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်နောက်ပြီးတော့ရခိုင်မှာရှိတဲ့ပေါ့လေပညာရှင်တွေပေါ့ကျွန်တော်တို့ဥမာဟိုအသိပညာရှင်တွေအတတ်ပညာရှင်တွေဟာသူတို့နဲ့လည်းပဲတွေ့ဆုံဆွေးနွေးပြီးတော့ဟာသူတို့တွေရဲ့အတန်တွေကိုကြည်ကြည်ပြတ်ပြတ်နားထောင်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုပဲကျွန်တော်အမြင်အားဖြင့်ပေါ့လေဒီနိုင်ငံတော်အဆင့်မှာပြောမယ်ဆိုရင်လည်းပဲအဲကျွန်တော်တို့အနေနဲ့အာဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီဟလာအစည်းအဝေးပုံစံမျိုးကိုလည်းအထက်အတွင်းစဉ်းစားသင့်တယ်လို့ကျွန်တော်ကမြင်တယ်ဒါပေမဲ့ကျွန်တော်ရဲ့စဉ်းစားပုံကကြတော့ဘာလဲဆိုတော့ဒီလက်ရှိဖြစ်နေတဲ့ပြည်ပခါတွေအားလုံးရဲ့เนาะဟိုအဓိကเนาะဖြစ်စေတဲ့အကြောင်းရင်းတစ်ခုဟာကျွန်တော်တို့နိုင်ငံမှာဒီအရက်ဖက်နဲ့စစ်ဖက်အကြားဆက်ဆံရေးမှာကွာဟမှုတွေကြည်မာတဲ့အတွက်ကြောင့်လို့ကျွန်တော်ကမြင်တယ်။အဲ့ဒီတော့ဒီရပ်ဖက်နဲ့စစ်ဖက်ကြားဆက်ဆံရေးကွာဟမှုတွေကိုတတ်နိုင်သမျှကြီးမြောင်းသွားအောင်ကျွန်တော်တို့ဟာနော်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုနော်ဟိုပလက်ဖောင်းတစ်ခုအနေနဲ့နော်နိုင်ငံရေးပလက်ဖောင်းတစ်ခုအနေနဲ့တွန်းလာနိုင်မယ်ဆိုရင်ဒီကောင်စီမှာဟလာရပ်ဖက်ခေါင်းဆောင်တွေစစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးမယ်ကျွန်တော်တို့တိုင်းပြည်မှာကြုံတွေ့နေရတဲ့ပြဿနာတွေကိုကြေကြေပြတ်ပြတ်နဲ့အကျိတ်နဲ့ဆွေးနွေးပြီးတော့သဘောတူညီချက်တွေရအောင်လုပ်နိုင်မယ်ဆိုရင်ကျွန်တော်အမြင်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီအပြောင်းလဲအတွက်လည်းပဲအများကြီးအကျိုးရှိနိုင်တယ်လို့ကျွန်တော်မြင်တယ်
။ဆိုတော့ကုလသမဂ္ဂဒွင်းမူချုပ်ဟောင်းပေါ့နော်မစ္စတာကိုဖီအာနန်ကိုဒီကနိုင်ငံတော်အစိုးရနေပြီးတော့ဒီကိစ္စဖြေရှင်းဖို့ပေါ့နော်ဘယ်လိုလုပ်ရမလဲဆိုတော့အကြံပေးဖို့ဟိုပြောထားပါတယ်။ပြောထားတဲ့ကိစ္စမှာမစ္စတာကိုဖီအာနန်လည်းအကြံပေးသွားပါတယ်။ဆော့ဆော့ဥမမောင်ဆိုပြောတဲ့ထဲကလို့ပေါ့နော်ဒီကစနစ်တကျဒီကနိုင်ငံသားဖြစ်ဖို့လွတ်လွတ်လပ်လပ်သွားခွင့်လာခွင့်ပေးဖို့နောက်ဒေတာအဖွင့်ပြဖို့ပေါ့ပေါ့နော်။ဆိုတော့ဒါတွေเนี่ยပတ်သက်ပြီးတော့ပေါ့เนาะဦးဒေါက်တာရံမျိုးစင်းเนี่ยဝေဖန်ပြပါဒီ data တွေအတွက်ပေါ့เนาะဒီအစိုးရကိုဟိုနိုင်ငံတကာကဒီလိုပြောတယ်အစိုးရကိုယ်တိုင်ခေါ်ထားတယ် Mr. Kofiana လည်းပြောတယ်ဒါတွေကိုအတိုင်းတာပေါ့เนาะဘယ်လောက်ထိလုံနိုင်လဲလုံတင်တယ်လဲဆိုတာလေးပြောပြပေးပ
ါကျွန်တော်တို့ဟို data ကန်ပြည်သူတွေနောက်ပြီးတော့ data ကန်အရက်ဖက်အဖွဲ့အစည်းတွေနောက်ပြီးတော့အဲ့ဒီ data ကန်နိုင်ငံရေးခေါင်းဆောင်တွေရဲ့เนาะပါဝင်မှုเนาะအဲ့ဒီပုံကိုယ်တွေเนี่ยထိတွေ့ဆက်ဆံမှုပါလေအင်မတန်မှအရေးကြီးတယ်လို့ကျွန်တော်ကမြင်တယ်အဲ့တော့အဲ့မှာဒေတာခံတွေရဲ့ဟလာထောက်ခံမှုကိုမရဘူးဒေတာခံတွေရဲ့ဝိုင်းဝန်းကူညီမှုကိုမရဘူးဆိုရင်ဒီလုပ်ငန်းတွေကိုအကောင့်ထဲပေါ်တဲ့နေရာမှာเนาะအင်မတန်မှဟိုကြံ့ကြာမှုတွေဖြစ်လာနိုင်တယ်အခက်အခဲတွေဖြစ်လာနိုင်တယ်ဟိုဒေတာဆိုင်ရာအစိုးရတွေလွတ်တော်တွေဒါမကောက်ဘူးเนาะပြည်ထောင်စုအဆင့်အစိုးရရောเนาะပြည်ထောင်စုလွတ်တော်ကအလေးထားပြီးတော့ထိတွေ့ဆက်ဆံနိုင်မှုကလည်းအရေးကြီးတယ်လို့မြင်တယ်နောက်တစ်ချက်ကျွန်တော်မြင်မိတာကကျွန်တော်တို့တိုင်းပြည်ရဲ့ဒီဒီမိုကရေစီအပြောင်းလဲကြီးတစ်ခုလုံးနဲ့လည်းဆက်ဆက်တယ်။အဲ့ဒါကဘာလဲဆိုတော့ကျွန်တော်တို့ဒီအကြမ်းလိုက်စားမှုပဲเนาะကျွန်တော်တို့ဒီပြဿနာတွေရဲ့ဟလာဒီပြဿနာတွေဒီလောက်ကြီးမားလာအောင်เนาะတွန်းပို့တဲ့အကြောင်းရင်းဒီထဲမှာဒီအကြမ်းလိုက်စားမှုကအင်မတန်မှမြင်မာတယ်လို့ကျွန်တော်မြင်တယ်။နောက်အရေးကြီးတယ်လို့မြင်တယ်။အဲ့တော့တစ်ဖက်ကကျွန်တော်တို့လုပ်ငန်းတွေကိုအကောင့်ထဲပုံနေတဲ့ဒပြိုင်နက်ထဲမှာပဲကျွန်တော်တို့အကြမ်းလိုက်စားမှုတွေကိုလည်းဟလာဟိုအပေါ်ကနေအောက်ပေါ်လေအစင်းစင်းတိုက်ဖြတ်ထိန်ချောင်းစီယုံတင်းသွင်းအေးယူနိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်ဗျ
ဟုတ်ကဲ့ပါဆိုတော့ အခုလိုမျိုးပေါ့နော်နိုင်ငံတော်ဆိုကဒီရခိုင်ပြည်ထောင်စုကိုပြည်လဲဖို့ဆိုပြီးတော့သူကဒီကမစ္စတာကိုဖီအာနန်ဒိုကိုဟိုအဖွဲ့ကိုဖွဲ့စည်းပြီးတော့ရခိုင်ပြည်နယ်ရဲ့အရေးကိုပေါ့နော်ဟိုဘာလုပ်ရင်ကောင်းမလဲဆိုတော့အချံပေးဖို့ဖွဲ့တယ်ဒါပေမဲ့အဲ့လိုဖွဲ့တဲ့အချိန်တည်းမှာပဲဒီရခိုင်ကတော်တော်ဒီကပါတီကြီးတွေပေါ့နော်ပါတီကြီးတွေလက်မခံပါဘူးလက်မခံမဲနဲ့ဟိုပေါ့နော်ဒီအစိုးရဖွဲ့လို့တာဖွဲ့လိုက်တယ်သူတို့လုံးဝလက်မခံဘူးနောက်ပြီးတော့မစ္စတာကိုဖီအန်နန်တို့လာလဲပူပေါင်းဆောင်ရွက်တာတွေမရှိဘူးဆွေးနွေးတာတွေမရှိဘူးနောက်အဲ့လိုအနေထားပေါ့နော်ဒီအခုရခိုင်မှာဖြစ်တယ်ဆိုတော့ဒီပါတီကြီးတွေအနေနဲ့ပေါ့နော်ဒီဒေတာကန်တွေမပါရင်ဒီဟာဘာမှလုပ်လို့မရဘူးဆိုတာကိုဟိုပါပေါ့နော်နားမလည်လို့လားဒါမှမဟုတ်သူတို့ဘာကြောင့်ပေါ့နော်ဒါမျိုးပုံစံမျိုးဖြစ်နေလဲဒီကဟိုလောက်ကန်ရတာလွယ်အောင်ဒီပါတီကြီးတွေနဲ့ဘာလုပ်တင်လဲပေါ့နော်ရခိုင်ပြည်နယ်ရင်းမှာရှိတဲ့ဟိုဒေတာကန်တွေပေါ့နော်ဥမာဆို
အဓိကတော့အဲ့ဒါအစိုးရဘက်ကလောက်အောင်ဖြစ်တယ်လို့ကျွန်တော်မြင်တယ်ဗျရခိုင်ပြည်သနာဖြည့်ရှင်းကြီးရခိုင်လူလူပောင်ဝင်မှုလို့တယ်ခုနဆရာရေမျိုးသိန်းလဲအဲ့ဒါတော်တော်အကျယ်ရှင်းသွားသလိုရခိုင်ဒေတာကန်တွေမပါဘူးဆိုရင်ဒီပြည်သနာဖြည့်ရှင်းဖို့ခက်တယ်အဲ့တော့ Coffee Annan Commission မှာမပူပေါင်းတာပဲဖြစ်ဖြစ်အဟိုတော့ရသေးတော်မှာဖြစ်တဲ့ကိစ္စမျိုးတွေပဲဖြစ်ဖြစ်ဘာလို့ဆိုဒေတာကန်တွေကိုကျွန်တော်မစည်းရုံးတော့ဒေသခံကိုစားပြုတဲ့လူတွေပြဿနာဖြစ်ရှင်းနေတဲ့မှာမထက်နိုင်ဘူး။အဲကျွန်တော်တို့ကဒါတောင်ပြောတာအစိုးရနဲ့လူညွေးဆိုင်ရာတာဝန်ရှိသူတွေမှာကဒေသခံကိုစားရေးပါဖို့လိုတယ်ဒီပြဿနာဖြစ်ရှင်းတဲ့အခါ
။ဆိုတော့ဒီရခိုင်ပြည်နယ်အတောင်ဒီဟိုပြောတဲ့နေရာမှာပေါ့နော်။ဟိုအဓိကလည်းဒီနေရာကအမတန်ဆင်းရဲရင်းနဲ့နေတဲ့နေရာထဲမှာပါနေပါတယ်။ဆိုတော့ဒီကိစ္စကိုပေါ့နော်ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီရခိုင်ဒေသမှာဘာတွေလုပ်တင်လဲပေါ့နော်ဒီစီးပွားရေးအပအဝင်အလုပ်ကင်ဖန်တီးတာတွေဘာတွေပေါ့နော်ဒီအဲ့ဒါနေပြည်လည်မှလည်းဟိုပေါ့နော်အစိုးရအနေနဲ့ဒီပြဿနာကိုဖြေရှင်းနိုင်မယ်လို့အကြံပေးတဲ့လူလည်းရှိပါတယ်ဆိုတော့ဒေါက်တာရမင်းသိန်းဘလို့မြင်ပါလဲတန်းနဲ့ပတ်သက်လို့အဲ
ကျွန်တော်လည်းပဲလေ့လာမိသလောက်ပေါ့လေရခိုင်ပြည်နယ်ကကျွန်တော်တို့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကကျွန်တော်တို့မြန်မာနိုင်ငံမှာဟိုဖွံ့ဖြိုးမှုနောက်ကျဆုံးပြည်နယ်တစ်ခုပေါ့လေအဲ့တော့တကယ်တမ်းပြောမယ်ဆိုရင်ရခိုင်ပြည်နယ်မှာလည်းပဲခုနပြောသလိုပေါ့ကျွန်တော်တို့ဟိုဖွံ့ဖြိုးတိုးတက်မှုအတွက်ကိုပေါ့လေအခွင့်အလမ်းတွေအများကြီးရှိတယ်။ဒါသို့တော့လည်းပဲဒီအခွင့်အလမ်းတွေကိုဟိုအမေရဆုတ်ကင်နိုင်တဲ့အပိုင်းနောက်ပြီးတော့ကျွန်တော်တို့ဖော်ဆောင်နိုင်တဲ့အပိုင်းမှာအဲကျွန်တော်အများအားဖြင့်ဟိုအားနေချက်တွေရှိနေတယ်လို့ကျွန်တော်ကတော့မြင်တယ်အဲ့တော့တကယ်တမ်းကတော့ပြောမယ်ဆိုရင်အဲဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖွဲ့ခဲ့တဲ့ပေါ့လေနော်ကော်မတီတွေအရင်အစိုးရလက်ထက်မှာလည်းအဲရှိတယ်အများကြီးပဲအဲလက်ရှိအစိုးရလည်းပဲဖွဲ့ထားတာကိုတွေ့ရတယ်ဒါပေမဲ့တကယ်တမ်းဒီကော်မတီတွေရဲ့လုပ်ငန်းဆောင်ရွက်မှုအပိုင်းမှာတော့ကျွန်တော်အများအားဖြင့်တော့ဟိုအားနေချက်တွေရှိနေတယ်လို့ကျွန်တော်မြင်တယ်အဲ့တော့တကယ်တမ်းကတော့ခုနပြောသလိုပဲအဲကျွန်တော်တို့ကဟိုအစိုးရအနေနဲ့ပေါ့သူ့ရဲ့လုပ်ငန်းတွေကိုဖော်ဆောင်တဲ့နေရာမှာဟိုဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံဖို့လိုအပ်တယ်လို့ तू ဘာလုပ်နေတယ် तू ဘာလုပ်ဖို့စိတ်ကူးနေတယ်ဆိုတာကိုအပြည်သူတွေကိုသိအောင်အသိပေးနေဖို့လိုအပ်တယ်လို့မြင်တယ
်
ဟုတ်ကဲ့အဲ့ဒီအခါကျတော့အဲ့ဒါမှသာလျှင်အစိုးရနဲ့ပြည်သူကြားမှာဟလာအပြန်အလှန်ပေါင်းကူးပြီးတော့ဟလာနားလည်မှုယုံကြည်မှုကိုတိဆောက်လာနိုင်မယ်လို့မြင်တယ်အဲ့ဒီလိုအစိုးရကပြည်သူတွေကိုချပြဖို့အပိုင်းမှာကျွန်တော်အများအားဖြင့်ဒါသတင်းမီဒီယာတွေဟလာသတင်းမီဒီယာတွေကိုထိထိရောက်ရောက်အသုံးဖို့လိုအပ်တယ်။နောက်လက်ရှိအခြေအနေမှာဆိုရင်ကျွန်တော်အမြင်ကဒါလူမှုကွန်ရက်စာမျက်နှာတွေအဒီစာမျက်နှာတွေကနေပြီးတော့ဟလာပြည်သူနဲ့အင်မတန်မှအလွယ်တကူဟလာမိနစ်ပိုင်းအတွင်း၊နာရီပိုင်းအတွင်းထိထွေ့ဆက်ဆံနိုင်တဲ့အနေအထားမျိုးတွေရှိတယ်။အဲ့တော့လက်ရှိအခြေအနေမှာဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ဒီရခိုင်ပြည်နယ်မှာဆိုရင်လည်းဒါအစိုးရလွှတ်တော်တွေနောက်ဒီပြည်တော်စုအဆင့်အစိုးရတွေလွှတ်တော်တွေဟာဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုပွင့်လင်းမြင်သာစွာပေါ့လေ
နော
်ချပြဖို
့
ဝင်လင်းနေတဲ့ပုံစံမျိုးတွေတွေ့နေရတယ်အဲ့ဒီအခါကျတော့အဲ့ဒါတွေကြောင့်ပဲနော်ဒီရခိုင်ပြည်နယ်ရဲ့ဖွံ့ဖြိုးတိုးတက်ရေးအပိုင်းမှာရောနောက်ပြီးတော့လက်ရှိဖြစ်နေတဲ့ပြည်ပခန့်တွေကိုဖြည့်ရှင်းတဲ့အပိုင်းမှာရောနှောင့်နှေးကြံ့ကြာမှုတွေဇက်တိုက်ကိုဖြစ်နေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်အခုဒီကနေ့နော် VOA ရှင်းနေပါမှာပေါ့နော်ဥမမောဆိုတော့ဒေါက်တာရမျိုးကျွန်တော်အားလုံးကျေးဇူးပါတယ
်ဟုတ်ကဲ့ကျေးဇူးပ
ါမြန်မာရေဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတနင်္ဂနွေနေ့ညအစီအစဉ်ကိုည9နာရီကနေ10နာရီထိဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9နာရီခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြတ်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါရွေမတိုင်ခင်အခုရင်ဆုံးတော့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
ပါရှင်ဗီဒီယိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်တူလေးတွေရေးလာတဲ့သောရရှင်တွေရဲ့သူတို့ရဲ့မှတ်ချက်စကားလေးတွေကိုဝင်မျှပေးကြပါမယ်နော်။အောင်နိုင်ဦးဆိုတဲ့သောရရှင်ကအားပေးလာခဲ့တာသမရရေကင်လက်ထက်ထဲရပါတဲ့။ဟုတ်ကဲ့ပါ။ဒေါက်တာကိုကြားခဲ့ပါပြီလို့ပြောရမှာပါပဲ။ကျေးဇူးတင်ပါတယ်နော်။ဟာချစ်ဆလင်ကလည်းတရားမျှတတဲ့ဗလိုက်မှုမရှိတဲ့သတင်းမှန်များကိုထုတ်လွှင့်ပေးနေလို့အားပေးပါတယ်တဲ့သရရှင်နေစီကဒီလိုမျိုးအစင်မြဲအားပေးပါတယ်ဆိုတော့အားပေးစာတွေလက်ခံရရှိနေတဲ့အချိန်မှာပဲဒီအခုတလောမှာကျမတို့ဒီမြန်မာနိုင်ငံမှာဖြစ်ပွားတဲ့ရခိုင်ဒေသပြည်ပခန့်နဲ့ပတ်သက်ပြီးတော့သတင်းတင်ပြမှုတွေနဲ့ပတ်သက်လို့သရရှင်နေတော်တော်ကိုအမျက်ဒေါသထွက်ပြီးတော့အစာရေးကြတဲ့အစာတွေလည်းတနေ့တနေ့ဖတ်လို့မနိုင်နိုင်အောင်ရရှိပါတယ်နော်ရုံရင်းကြမ်းတဲ့အစာတွေကအများစုဖြစ်နေတာကိုဝမ်းနည်းစရာတွေ့ရပါတယ်ထုံးဆိုတဲ့သွားရှင် Facebook ပေါ်မှာလာရေးထားတာကတော့ဒီမြန်မာနိုင်ငံရခိုင်ဒေသကအဖြစ်ပြက်နဲ့တိုက်ရိုက်မဆက်ဆိုင်ပါဘူး။2000တခုနဲ့ September 17ရက်နေ့ American ပြည်အောင်စုအကြမ်းဖက်တိုက်ခိုက်ခံရတာနဲ့ပတ်သက်ပြီးတော့သူရေးထားတာဖြစ်ပါတယ်
။သူများဒုက္ခရောက်ခဲ့တာကိုဝမ်းနည်းကြောင်းစိတ်မကောင်းကြောင်းမပြောဘဲမရှုစိတ်နဲ့မန့်တွေရေးနေတာတွေ့ရတော့မြန်မာပြည်အတွက်ရှက်မိပါတယ်မလုပ်သင့်ပါဘူး။ American သမိုင်းမှာပြည်သူဒုက္ခရောက်ဆုံးဖြစ်ခဲ့တာပါ။ဝမ်းနည်းပွဲသတိရမိပါတယ်။2001 September 17ရက်နေ့
ဒါကတော့ထင်ဦးဒီလိုမျိုးမြန်မာနိုင်ငံကသောရရှင်နေအမေရိကန်ပြည်အစုတိုက်ခိုက်ခံရတဲ့ဖြစ်ရရဲ့သတင်းအောက်မှာရုံရင်းကြမ်းတမ်းစွာနဲ့အစာတွေရေးလာကြတာကိုတုံ့ပြန်လာတာပါနောက်ထပ်သောရရှင်အင်းတန်းကျွဲဆိုတဲ့သောရရှင်က 9/11 ကိုတတိယရင်အကြမ်းဖက်မှုကိုအားမပေးပါနဲ့လို့ဆိုလာပါတယ်အကြမ်းဖက်မှုကိုကန့်ကွက်တဲ့သောရရှင်နေပါရှင်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီလူမှုရေးရာနိုင်ငံရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့အစာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်เนาะအခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့ဖြောပြပေးကြပါတယ် We are the world 25 for Haiti ဆိုတဲ့သတင်းလေးနဲ့ဖြောပြပေးကြတာပါဒီနှစ်လပိုင်းကလေးကသောရရှင်တယောက်လှမ်းပြီးတော့တောင်းထားခဲ့တဲ့သတင်းဖြစ်ပါတယ်အဲ့တော့ကအဲ့ဒီသတင်းလေးမထုတ်လွှင့်ပေးလိုက်ဖြစ်ပါဘူးဖခင်များနဲ့အထူးစီစဉ်နဲ့တိုက်သွားလို့ပါဒီသတင်းကဒီ2010ခုနှစ် Haiti နိုင်ငံမှာအင်အားပြည့်မီငွေရေလှုပ်သွားခဲ့ပြီးတဲ့နောက်ဒီတချင်းနဲ့ရမွန်ဝေရှာဖို့အတွက် Life 25ဆိုတဲ့ခေါင်းစဉ်နဲ့ပြန်ပြီးတော့ထုတ်လုပ်တာပါ February 1ရက်နေ့2010ခုနှစ်မှာအမှုပညာရှင်ပေါင်း80ကျော်နဲ့ဒီတချင်းကို14နာရီကြာလို့အတန်သွင်းခဲ့ကြတာဖြစ်ပါတယ်မူရင်းတချင်းကိုမူလထုတ်လုပ်သူတွေဖြစ်တဲ့ Quincy Jones နဲ့ Lionel Richie တို့အပြင် Haiti ကျွန်းသား American နိုင်ငံသား Wyclef Jean လည်းဒီတချင်းကိုပူရဲပြီးတော့ထုတ်လုပ်ပါတယ်ဒီတချင်းတစ်ကမူရင်းတချင်းနဲ့ဂီတာတီဆောက်ပုံတူပေမဲ့လည်းတချင်းတစ်ထဲမှာတော့ Hip Hop စာသားတွေလည်းထည့်သွင်းပြီးတော့တည်ဆွထားတာလဲနားဆင်နိုင်ပါတယ်ဒီတချင်းတောင်းတဲ့ရန်ကုန်ကအစောဝင်လင်းခေါ်စိတ်ဆက်ကကလေးများနေ့အတွက်တကယ်တမ်းတချင်းတောင်းတာပါမြမပြည်နဲ့ကမ္ဘာနိုင်ငံအသီးသီးမှာဆေးဘေးအစာငတ်မှုခေါမပါးပြီးနဲ့အမျိုးမျိုးသောဆင်းရဲဒုက္ခရောက်နေကြတဲ့ကလေးတငယ်တွေအတွက်အထူးသတိရခြင်းများစွာနဲ့တချင်းတစ်ပုတ်တောင်းဆိုကြပါတယ် We are the world 25 for Haiti ဆိုတဲ့တချင်းကိုထုတ်လွှင့်ပေးပါတယ်မြမနိုင်ငံနဲ့ကမ္ဘာနိုင်ငံအသီးသီးမှာဆင်းရဲဒုက္ခခံစားနေရတဲ့ကလေးတွေပါဝင်အားလုံးအတွက်အမြဲတမ်းပျော်ရွှင်ချမ်းမြေ့ခြင်းကိုထာဝရပိုင်ဆိုင်နေပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဒီလောကတစ်ခုလုံးရဲ့ကလေးတွေအားလုံးပျော်ရွှင်ချမ်းမြေ့ကြပါစေလို့ရန်ကုန်မြို့တော်ကစောဝေလင်းထွန်းခေါ်စိတ်စိတ်ကတောင်းလာပါရအရက်စီတိုင်းကိုဖခင်သခင်ကောင်းကြီးပေးပါစေအာမင်လို့ရေးလာပါရရှင်ဟ ုတ်ကဲ့ပေးတဲ့ဆုနဲ့ပြေရပါစေနော်ဒီတခြင်းဒီတော်ရရှင်တောင်းဆိုသလိုပဲဒီကလေးတွေပါဝင်ဒုက္ခအစင်ရဲ့အတီးတီးကြုံတွေ့ခံစားနေရတဲ့သူတွေအမြဲဆုံးပျော်ရွှင်ချမ်းမြေ့ခြင်းကိုထာဝရပိုင်ဆိုင်နိုင်ပါစေလို့လည်းဝိုင်းဝန်းပြုဆုတောင်းပေးချင်ပါတယ်အမှုပညာရှင်ပေါင်း80ကျော်ပါဝင်တည်ဆူထားတဲ့ We are the world ကျွန်ုပ်တို့ကကဘာကြီးဖြစ်ပါတယ်ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါဦးနော်
Comes a time when we heed a certain call, when the world must come together as one. There are people dying.
Oh, when it's time to lend a hand to life, the greatest gift of all. We can't go on pretending day by day
that someone somehow will soon make a change.
We are all a part of God's great big family, and it's true, you know, love is all we need.
We are the world, we are the children, we are the ones to make a world and soon start giving.
There's a choice we're making. Just you and me. Well, send them your heart.
Oh,
so they know that someone cares.
So their cries for help will not be in vain.
We can't let them suffer. No, we cannot turn them away.
Right now, they need a helping hand.
Make a brighter day, so let's start giving.
Oh, there's a choice we're making. We're saving our own lives.
It's true, we make a better day, just you and me.
We're down and out, and there seems no hope at all.
We are the world, can you fight for Haiti? So let the change in us and get out of our shit.တော်ရရှင်တွေကိုမြမတချင်းလေးတပုံနဲ့လည်းနောက်ပိုင်းမှာမေတ္တာတိလက်ဆောင်ပေးဖို့ရှိပါတယ်เนาะအခုဆက်ပြီးတော့တော်ရရှင်တွေရေးလာကြတဲ့စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်ကျမတို့ VOE ကပြီးခဲ့တဲ့သတင်းပတ်အတွင်းမှာထုတ်လွှင့်ပေးထားတဲ့သတင်းတပုတ်ပေါ်မှာပဲတုံ့ပြန်ပြီးတော့တော်ရရှင်တယောက်ရေးလာတာဖြစ်ပါတယ်တော်ရရှင်တက်ဦးပါဒေါ်ဆဲစုကြည်အစတုန်းကအစီအစဉ်ထားသလိုမျိုးတနင်္လာနေ့မှာကျင်းပဖို့ရှိတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုမတက်တော့ဘူးဆိုတဲ့သတင်းကိုနားဆင်ပြီးတော့ဒီတော်ရရှင်သူ့ရဲ့ထင်မြင်ချက်ကိုတုံ့ပြန်ပြီးတော့ရေးလာတာဖြစ်ပါတယ်
ဒီသတင်းသာအမှန်ဆိုရင်ဒေါ်စုအနေနဲ့ကုလသမဂ္ဂညီလာခံတက်တဲ့နယ်လို့မြင်ပါတယ်။ဘာကြောင့်လဲဆိုတော့ဒေါ်စုသာတက်ရောက်ပြီးအမှန်တရားကိုတုံ့ပြန်ဖြေရှင်းမပြဘူးဆိုရင်နိုင်ငံကကသူတို့ထင်ထားတာသူတို့ဆွဆွဲထားတာမှန်နေလို့ဒေါ်စုအနေနဲ့တက်ရောက်မဖြေရှင်းရဲပဲရှောင်ပြေးသွားတယ်လို့ထင်လာနိုင်ပါတယ်။ဒါကြောင့်မို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီကုလသမဂ္ဂညီလာခံကိုကိုယ်တိုင်တက်ရောက်ပြီးနိုင်ငံကကထင်ထားတာဆွဆွဲထားတာမဟုတ်မှန်တဲ့အကြောင်းတုံ့ပြန်ဖြေရှင်းသင့်ပါတယ်။အခုချိန်မှာနိုင်ငံတချို့ကလည်းအမှန်တရားကိုသိနေလို့မြန်မာနိုင်ငံဘက်ကနေထောက်ခံထားတဲ့နိုင်ငံတွေလည်းရှိနေပါတယ်။တရုတ်၊အိန္ဒိယ၊ရုရှားတို့လိုကုလသမဂ္ဂအမကနိုင်ငံကြီးတွေကအမှန်တရားကိုသိလို့မြန်မာနိုင်ငံဘက်ကထောက်ခံရပ်တည်နေတဲ့အတွက်တခြားနိုင်ငံတွေရဲ့ဒီဆွဆွဲချက်ဟာမဟုတ်မှန်တဲ့အကြောင်းမှားနေတဲ့အကြောင်းကိုထောက်ပြတုံ့ပြန်ဖို့ကုလသမဂ္ဂညီလာခံကိုဒုသမရမလို့ပဲကိုယ်တိုင်တက်ရောက်ဖြေရှင်းသင့်တယ်လို့ထင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒါကဒီတော်ရရှင်မြန်မာနိုင်ငံရခိုင်ဒေသအရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်မှာနိုင်ငံတကာကအထင်အမြင်လွဲမှားနေတာကိုမြန်မာခေါင်းဆောင်တွေအနေနဲ့ကုလသမဂ္ဂညီလာခံမှာလာပြီးတော့ဖြေရှင်းတင်ပါတယ်ဆိုတော့တော်ရရှင်တက်ဦးသူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ် VOE တော်ရရှင်တွေအနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးသားခြင်းညာရယ်ဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့သတင်းပေးခြင်းပါတယ်ရှင်ကျွန်တော်
မတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။တော်ရရှင်တွေကိုမြန်မာတချင်းလေးတစ်ခုနဲ့မြစ်တာတီးလဲဆောင်ဖြောပြပေးခြင်းပါတယ် The Four ဆိုတဲ့လူငယ်လေးယောက်နဲ့ဖွဲ့ထားတဲ့ဂီတအဖွဲတစ်ဖွဲ့ရဲ့ပြန်ဆိုတေးတစ်ပုဒ်က Facebook စာမျက်နှာတွေပေါ်မှာအတော်လေးကိုပြက်နှက်ရေးပန်းစားနေပါတယ်နော်သူတို့ရဲ့ဒီတချင်းမိုးလေးဖွဲ့ရုံဆိုတဲ့တချင်းနဲ့ဖြောပြပေးခြင်းပါတယ်ဒီတချင်းကမျိုးကြောမြန်ရဲ့နာမည်ကြီးတချင်းတစ်ပုဒ်ဖြစ်ပြီးတော့အခု The Four အဖွဲကပြန်ဆိုတော့လဲ Facebook စာမျက်နှာပေါ်မှာတဦးနဲ့တဦးလက်ဆင့်ကန်အဖြန့်များတဲ့တချင်းတစ်ပုဒ်ဖြစ်ပါတယ်။ဒီတချင်းကို The Four အဖွဲရဲ့မူကွဲဒီဆိုပုံကလည်းနားထောင်လို့ကောင်းလို့ VOA သောရရှင်နေနဲ့ဝေမျှခြင်းပါတယ်။ The Four အဖွဲကဒီတချင်းနဲ့ပတ်သက်ပြီးတော့ပြောထားတာမှာတော့ကျွန်တော်တို့ငငယ်တွေကအရန်ကြွေခဲ့ရတဲ့တချင်းလေးပါ။စိုးခွင့်ပေးတဲ့ကိုမျိုးကျော်မြိုင်ကိုကျေးဇူးအများကြီးတင်ပါတယ်လို့သူတို့ရဲ့ YouTube စာမျက်နှာမှာရေးထားတာပါ။The Four ဖွဲ့ရဲ့ပင်နိုင်အဆိုရှင်တောင်းငယ်ကလည်းသူ့ရဲ့ Facebook လူမှုကွန်ရက်အစာမျက်နှာမှာကျွန်တော်တို့ The Four ရဲ့ cover တချင်းအစ်တလေးတစ်ခုပါတဲ့ MTV ကလည်းဒီနှစ်မိုးရင်မမီလိုက်နိုင်ပါဘူးဗျဒါပေမဲ့ကျွန်တော်တို့ cover အစ်ကိုစောင့်နေတဲ့တငယ်ချင်းတွေအတွက်အကြိုနားထောင်လို့ရအောင်လို့ရောက်ရှိပွဲကရုပ်ပုံလေးတွေနဲ့တင်ပေးလိုက်ပါတယ်ဗျတေးရီကိုမျိုးကျော်မြန်ရဲ့မိုးလေးဖွဲ့တော်မှာအားလုံးကိုမိုးနဲ့အတူရှိနေလိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့ The Four ဖွဲ့ကတောင်းငယ်ကသူ့ရဲ့ Facebook စာမျက်နှာပေါ်မှာရေးထားပါတယ်ရှင်မူရင်းမျိုးကြောင်မြိုင်တည်ဆူထားတဲ့ The Four အဖွဲ့ပြန်ပြီးတော့စမ်းသစ်တည်ဆူထားတဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းလေးကိုအားလုံးနားဆင်ခံစားကြည့်ပါအောင်နော
်မိုးလေးဖွဲ့ရုံတည်ရတယ်မြင်နေတဲ့ဗတင်းတကားစီပဲတွားလို့မိုးချီပြော
ဒီဆိုထားရဲ့မိုးလေးဖွဲ့ရုံဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bammi.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။တချိန်ကတည်တဲ့ပျော်မြူးခြင်းတွေ
မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်မှာသတင်းရယူရေးဘလောက်ခက်ခဲလာနေပြီလဲဆိုပြီးဆွေးနွေးတင်ပြမှာပါ။မိုင်းအင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင်။
ပြည်ရဲ့စက်တင်ဘာ17ရက်နေ့ညပိုင်းကစစ်တွေမြို့မှာသတင်းယူနေတဲ့ဂျာမနီနိုင်ငံအခြေစိုက် ARD TV သတင်းအဖွဲ့ဒေသခံရခိုင်တိုင်းသားတွေရဲ့ဝိုင်းဝန်းရံမှုတာကိုခံရပါတယ်။ဆွဆွဲချက်ကတော့ဂျာမန်သတင်းအဖွဲ့ကကင်မရာမဲ2ယောက်ကိုတူရကီတွေမွတ်စလင်တွေသတင်းလိန်တွေလာရိုက်နေတယ်ပလီပုံတွေရိုက်နေတယ်လို့ဆွဆွဲပြီးလှုံ့ဆော်လူအုပ်စုနဲ့ဝိုင်းဝန်းပြီးရံမှုဖို့ကြိုးစားတာဖြစ်ပါတယ်။နောက်ပိုင်းပြည်နယ်အဆင့်မြင့်ရဲတပ်ဖွဲ့မှကိုယ်တိုင်ပါဝင်တဲ့ရဲတပ်ဖွဲ့ရောက်ရှိလာပြီးထိန်းသိမ်းရတဲ့အနေအထားဖြစ်ခဲ့ပါတယ်။ဂျမန်ရုပ်တံသတင်းတောက်တွေကိုဟိုတယ်ပြန်ပို့ဟိုတယ်ကိုဝိုင်းဝန်းလာတဲ့လူအုပ်စုကြီးကရံမူတာမခံရအောင်ရဲတပ်ဖွဲ့ကတညလုံးလုံခြုံရေးပေးနောက်နေ့လဲသတင်းတောက်အဖွဲ့ကိုဘယ်မှသွားခွင့်မပေးဘဲနေကင်းမှာလုံခြုံရေးအဆောက်အအုံနဲ့လေစိတ်ကိုလိုက်ပို့ပြီးရန်ကုန်ကိုပြန်စီခဲ့ပါတယ်။အခုပြဿနာမဖြစ်ခင်ပြည်ထောင်နိုင်ငံအခြေစိုက်ရုပ်တံသတင်းတောက်တွေလဲအခုလိုကံကြမ္မာမျိုးကြုံခဲ့ရပါသေးတယ်။ဒီပြဿနာဘလို့ဖြစ်ရတာပါလဲ။ရခိုင်ပြည်နယ်ကပြည်ပခပြဿနာမှာသတင်းအမှန်ရယူရေးခက်ခဲနေပြီလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ်။
လူအုပ်ကြီးရဲ့ရံမူတာခံရတဲ့ဂျာမန် ARD TV သတင်းအဖွဲ့ဟာအရင်တုန်းကလည်းမြန်မာနိုင်ငံကိုရောက်ဖူးပါတယ်။ရခိုင်ပြည်နယ်စစ်တွေဘက်ကလည်းတွားပြီးသတင်းရယူဘူးပါတယ်။ခုတစ်ချိန်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေအကြမ်းဖက်သမားတွေကိုတပ်မတော်ကနယ်မြေရှင်းလင်းရေးလုပ်ပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့အခြေအနေတွေတိုင်းရင်းသားဒုက္ခသည်တွေမွတ်စလင်ဒုက္ခသည်တွေစတဲ့အကြောင်းတွေကိုသတင်းရယူပေးပို့ဖို့ရည်ရွယ်တယ်လို့သိရပါတယ်။ဒီလိုနဲ့ဂျာမန်ရုပ်တံသတင်းအဖွဲ့ဟာ journalist visa လျှောက်ပြီးသူတို့ရုံခွဲအခြေစိုက်ရာစင်ကာပူကနေရန်ကုန်ကိုစက်တင်ဘာလ12ရက်နေ့မှာရောက်လာပါတယ်။ရောက်လာခင်ကတည်းကအဲ့ဒီအဖွဲ့ဟာပြည်ကြားရေးဝန်ကြီးဌာနကိုဆက်သွယ်ပြီးရခိုင်ပြည်နယ်စစ်တွေဘက်ကိုသွားမယ်အကြောင်းခွင့်ပြုချက်ရရင်ဘူတိတောင်အထိသွားပြီးသတင်းရယူမယ်အကြောင်းတရားဝင်တင်ပြပြီးတဲ့နောက်မှရန်ကုန်ကနေစစ်တွေကိုစက်တင်ဘာလ13ရက်နေ့မနက်ပိုင်းမှာလေကြောင်းခီးနဲ့သွားခဲ့ကြတာဖြစ်ပါတယ်။ဂျာမန်ရုပ်တံသတင်းအဖွဲ့ဟာစစ်တွေကိုရောက်ရောက်ချင်းမောင်းတော်ဒေတာဘက်ကနေထွက်ပြေးလာတဲ့ရခိုင်အပါဝင်တိုင်းရင်းသားတွေယာယီခိုလုံယာဖုံးတော်ကြီးကျောင်းတွေကိုတွားပြီးသတင်းရယူကြပါတယ်။ပြည်내အစိုးရအဖွဲ့ရုံးကိုတွားပြီးဘူတိတောင်ဘက်ကိုတွားရောက်သတင်းရယူခွင့်ပြုဖို့တင်ပြပါတယ်။ဒါပေမဲ့သက်ဆိုင်ရာအာဏာပိုင်တွေကအရင်ကဘူတိတောင်အထိသတင်းအဖွဲ့တွေတွားခွင့်ပြုပေမဲ့အခုရက်ပိုင်းကစတွားခွင့်မပြုတော့ဘူးဆိုတဲ့အတွက်မတွားနိုင်ခဲ့ပါဘူး။
ဂျာမန်ရုပ်တံသတင်းအဖွဲ့ဟာရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခပြဿနာတွေနဲ့ပတ်သက်ပြီးဖြေကြားပေးနိုင်မဲ့ပြည်နယ်ဝန်ကြီးချုပ်နယ်လုံဝန်ကြီးအစိုးရအဖွဲ့အတွင်းရေးမှူးစတာတွေနဲ့တွေ့ခွင့်တောင်းပေမဲ့အဆင်မပြေတော့တွေ့ခွင့်မရခဲ့ကြပါဘူး။ဒါအပြင်စစ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေကိုသွားဖို့ကြိုးစားပါသေးတယ်။အရင်ခောက်တွေတုန်းကဝင်ခွင့်ရတွေ့ခွင့်ရတော့ဒီတစ်ခေါက်လည်းတွေ့ခွင့်ရမယ်အထင်နဲ့ကြိုးစားတာပါ။ဒါပေမဲ့အာဏာပိုင်တွေကဒုက္ခသည်စခန်းတွေစီလည်းသွားခွင့်မပေးခဲ့ပါဘူး။ပြောရရင်ဂျာမန်ရုပ်တံအဖွဲ့ဟာစက်တင်ဘာ23ရက်လုံးစစ်တွေမှာရှိတဲ့ဖုံးတို့ကြီးကျောင်းတွေကရခိုင်တိုင်းသားတွေခိုလုံရဒုက္ခသည်စခန်းတွေမှာလိုက်ပြီးရိုက်ကူးရေးလှုပ်တာကလွဲရင်တခြားဘာရိုက်ကူးရေးမှမလုပ်နိုင်ခဲ့ပါဘူးဒီလိုနဲ့ည9နိုင်ခွဲလောက်မှာစစ်တွေကနေဂျာမနီကသူတို့ရုပ်တံဌာနကိုတိုက်ရိုက်သတင်းပေးပို့ဖို့လုပ်ပါတယ်ဂျာမနီမှာရုပ်တံလွှင့်တဲ့အချိန်နဲ့ချိန်ညှိပြီးရိုက်ကူးထုတ်လုပ်ဖို့လုပ်တာပါဒီလိုနဲ့စစ်တွေကနေတိုက်ရိုက်သတင်းပေးပို့ဖို့ဥဥတ္တမပန်းချံရှေ့သွားပြီးရိုက်ကူးရေးလုပ်ဖို့ပြင်ဆင်ကြပါတယ်ရုပ်တံထုံးစံကင်မရာထောင်တာတွေမီးစလိုက်ထောင်တာတွေလွှင့်ထုတ်ပေးမဲ့စက်ကရိယာပြင်ဆင်တာတွေစတာတွေအချိန်ယူလုပ်ကြပါတယ်။ဒါပေမဲ့လည်းဘာရိုက်ကူးရေးမှမလုပ်ရသေးခင်စတော့မစရသေးခင်လူအုပ်ကြီးကဝိုင်းလာပြီးတူရကီတွေမွတ်စလင်တွေဗလီကိုမှတ်တမ်းတင်ရိုက်နေကြတယ်သူတို့ကိုဆုံးမမရမယ်စသဖြင့်အမျိုးမျိုးပြောပြီးရံမှုမဲ့အနေထားလုပ်ကြပါတော့တယ်
။ဒီလိုအနေထားမျှော်လင့်မထားတဲ့အတွက်ထိတ်လန့်ကြောက်ရွံ့နေတဲ့ဂျာမန်ရုပ်တံအဖွဲ့ဝင်တွေဟာဂျာမနီကသူတို့ရုံးကို NDA နဲ့ကြုံရပြီးဆိုပြီးဖုန်းဆက်တာသူတို့တည်တဲ့ကုလသမဂ္ဂတာဝန်ရှိသူတွေစီဖုန်းဆက်တာလုပ်တယ်လို့ဇကပြန်မင်းကလေးကလည်းပြည်ကြားရေးဝန်ကြီးဌာနတာဝန်ရှိသူတွေစီဖုန်းဆက်အကူအညီတောင်းပြီးလုံခြုံရေးဆောင်ရွက်ပေးဖို့ပြောဆိုရတဲ့အခြေအနေထိရောက်သွားခဲ့ပါတယ်။နောက်ပိုင်းရဲတပ်ဖွဲ့ဝင်တွေရောက်လာတဲ့အခါလူအုပ်ကြီးကိုအပြစ်မှန်ပြောပြီးထိမ့်သိမ်းရမယ့်အစားဂျာမန်သတင်းအဖွဲ့ကိုဟိုတယ်ပြန်စီပြီးအသေးစိတ်စစ်ဆေးပါတော့တယ်။
နိုင်ငံကူးလက်မှတ်တွေ၊ဗီဇာတွေ၊ထောက်ခံစာတွေစစ်ဆေးရုံမကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုပါစစ်ဆေးပါတယ်။ပြောရရင်တရားဝင်သတင်းထောက်ဗီဇာနဲ့ဝင်လာ၊တရားဝင်ခွင့်ပြုချက်တောင်းပြီးတရားဝင်သတင်းရိုက်ကူးရေးလုပ်တာမို့ဘာမှအပြစ်ပြောစရာမရှိခဲ့ပါဘူး။ဒါပေမဲ့ရဲတပ်ဖွဲ့ဟာလူအုပ်ကြီးနဲ့ပြည်သူလူထုကိုဒီအဖွဲ့ကြီးဟာမှန်မှန်ကန်ကန်သတင်းလာယူတာပါလို့အသေးချာရှင်းပြတာမျိုးလူအုပ်ကြီးတွေကမှန်မှန်မကန်ပြောဆိုပြီးလူစုလူဝေးဖြစ်ပေါ်အောင်ရမူကန်ကြီးဖြစ်အောင်လှုံ့ဆော်သူတွေအကြမ်းဖက်မှုဖြစ်အောင်သွေးထိုးသူတွေကိုအရေးယူတာမျိုးဘာတစ်ခုမှမလုပ်ခဲ့ပါဘူး။သတင်းသမားတွေကိုသူတို့အလုတ်လုံနိုင်အောင်ကာကွယ်စောင့်ရှောက်ပေးရမယ်အစားဘာအပြစ်တစုံတရားမှမရှိပါပဲ။နောက်နေ့စက်တင်ဘာလ14ရက်တရက်လုံးလုံးဟိုတယ်ကထွက်ခွင့်မပေးတော့သလိုလေစိတ်ကိုတန်းပုတ်ပြီးရန်ကုန်ပြန်စီခဲ့ပါတယ်။အဆိုးဆုံးကတော့အထက်ကိုအစင်ခန်းစားတင်တဲ့အချိန်မှာသတင်းအဖွဲ့ကပဲအမားလုတ်တရောင်ရောင်လူအုပ်ကြီးကပဲမှန်တရောင်ရောင်တင်ပြခဲ့တာပဲဖြစ်ပါတယ်။ရဲတပ်ဖွဲ့ရဲ့အထက်ကိုတင်ပြတဲ့အစင်ခန်းစားရဲမှာ2019ခုနှစ်စက်တင်ဘာလ13ရက်နေ့9:15 မိနစ်အချိန်စစ်တွေမြို့ဥဩဒမပန်းချံနောက်မှာရှိတဲ့ဘလီဟောင်းအားမမ်မိုရီဟိုတယ်တွင်တဲခိုနေထိုင်သည့်ဂျာမနီနိုင်ငံသားဂျာနဦးမှဘလီအားဓာတ်ပုံရိုက်ရာလူစုလူဝေး90ဦးခန့်မှစုရုံးရောက်ရှိလာ၍ဟိုတယ်ရှိတွင်ရုတ်ရုတ်တဲတဲဖြစ်ပွားဆိုပြီးဖော်ပြထားသလို၎င်းတို့အားမျက်ခြေမပြတ်စောင့်ကြပ်ကြည့်ရှုလျက်ရှိပါသည်ဆိုပြီးလဲတင်ပြထားပါတယ်မြို့ကန်တွေကတူရကီတွေမွတ်စလင်တွေဆိုပြီးဆွဆွဲပြီးရံမူတာရဲတပ်ဖွဲ့ကရိုက်ကူးထားတဲ့ဗီဒီယိုဖိုင်တွေကိုစစ်ဆေးတာစတဲ့အချက်တွေကိုတော့ထိန်ချန်ထားတယ်လို့ဘလီကိုဓာတ်ပုံရိုက်တယ်ဆိုပြီးမှမမကန်တင်ပြထားတာတွေတွေ့ကြရပါတယ
်။ဒါကိုကြည့်ရင်ရခိုင်ပြည်နယ်မှာတချို့သောတိုင်းသားတွေဟာသတင်းမီဒီယာသမားတွေကိုရန်သူလို့သဘောထားပြီးမမမကန်ဖန်ပြီးဆွဆွဲရံမူဖို့ကြိုးစားတာကိုရဲတပ်ဖွဲ့ဘက်ကသတင်းတော့တွေအန္တရာယ်မဖြစ်အောင်အကာအကွယ်တော့ပေးပါရဲ့။ဒါပေမဲ့လည်းတပြိုင်နက်တည်းမှာသတင်းရယူရေးနဲ့ပတ်သက်ပြီးအကူအညီမပေးတာသတင်းရယူရေးပိတ်ပင်တာနောက်ဆုံးသတင်းမီဒီယာသမားတွေပေါ်သဘောထားမမှန်တာကိုလည်းတွေ့မြင်ကြရပါတယ်စစ်တွေကအခုနောက်ဆုံးဖြစ်ရမှာဆိုရင်သတင်းမီဒီယာအဖွဲ့ကိုနောက်ဒီကိုမလာခဲ့နဲ့တော့လို့တတိပေးသလိုဖြစ်ခဲ့ပြီးအခြားပြည်ပသတင်းအဖွဲ့တွေကိုလည်းရခိုင်ပြည်နယ်မှာမွတ်စလင်တွေဒုက္ခသည်စခန်းကလူတွေနဲ့ပတ်သက်ပြီးသတင်းယူရင်အခုလိုအန္တရာယ်ကျင်ဝတ်နိုင်တယ်ဆိုပြီးတတိပေးလိုက်သလိုဖြစ်သွားစေခဲ့ပါတယ်ဒီအတွက်ရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးသတင်းရယူရေးခက်ခဲလာသလိုတကယ်ဖြစ်ပျက်နေတဲ့သတင်းအမှန်တွေကိုပြည်သူတွေရောနိုင်ငံတကာကပါသိရှိဖို့လွယ်ကူမှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီဒောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှည့်ပါ။ဒီတစ်ပတ်မှာတော့ Star Wars ရုပ်ရှင်ထက်က AT-AT ဆက်ရုပ်ယင်ကြီးကိုတော့ဗြိတိန်နိုင်ငံမြေလက်ပိုင်း Northampton Shrine ဒေသကရွာလေးတရွာမှာတွေ့နိုင်ပါရယ်။ဂျာမနီနိုင်ငံမှာဆိုရင်ဘီယာခွက်ပေါင်များစွာအလေးချိန်အဖြစ်ပိတ်တာ40ဘီယာပမာဏကိုလူတစ်ယောက်တည်ခဲ့ပြီးကမ္ဘာဆန်ချိန်တင်သွားပါရယ်။ဒီလိုကမ္ဘာနိုင်ငံဆောင်ကထူးခြားဆန်ပြသတင်းတွေကိုကိုသိန်းထိုက်ဦးနဲ့မအေးတင်တာကြောလို့တင်ပြပေးပါလိမ့်မယ်ရှင်။
ဒီနိုင်ငံမြေလက်ဒေသမှာနေထိုင်တဲ့သူတယောက်ကသူ့ရဲ့ရှေ့ချန်ထဲမှာ Star Wars ရုပ်ရှင်တွေကစက်ရုပ်ပုံစံတူအေယာမရုပ်ကြီးကိုစောက်ထားပါလေ AD-AD စက်ရုပ်ဟာဆိုရင် Star Wars ရုပ်ရှင်မှာအရန်ထင်ရှားတဲ့ဇာတ်ဝင်စက်ရုပ်တစ်ခုပါကဘာကျော် Star Wars ရုပ်ရှင်တွေကလမ်းကြမ်းတွေမှာမောင်းလို့တိုက်ခိုက်လို့လဲရတဲ့စက်ရုပ်ရင် AD-AD ရဲ့ပုံစံတူပေနစယ်မြင့်တဲ့ရုပ်ကြီးကိုအသက်54နှစ်အရွယ် Iran Market က Northampton Shire ဒေသမှာရှိတဲ့သူ့ရဲ့ရှေ့ချန်ထဲမှာစောက်ထားတာပါပြီးခဲ့တဲ့နှစ်တုန်းကသူနဲ့သမက်တော်ရမယ့်သူဖလော်ရီဒါပြည်နယ်မှာရှိတဲ့ Star Wars ကဘာကိုသွားရင်ဒီလိုဆက်ရုပ်ကြီးစောက်ထားတဲ့အောက်မှာရက်ခဲရာကနေသူဒီဆက်ရုပ်ကိုစောက်ဖို့စေကူရခဲ့တာပါဒီ AD-AD ဆက်ရုပ်ကြီးကိုအခုစောက်ထားတဲ့ရှာဝေးရန်ကြီးက Star Wars ရုပ်ရှင်ရဲ့အမာခံပိတ်သက်တွေအရန်စိတ်ဝင်စားပြီးသူ့အိမ်ကိုရောက်လာကြတာပါ Star Wars ရုပ်ရှင်ပိတ်သက်တွေဒီလောက်တော့များမယ်လို့ Mr. Iran ကထင်မှတ်ထားခဲ့ပါဦးနောက်ပြီးပိတ်သက်တယောက်ဆိုရင်ဒီရုပ်ရှင်တွေကနောက်ထပ်ဇက်ကောင်တယောက်ဖြစ်တဲ့Stormtrooper ဝစ်စုံကိုဝစ်ပြီးဒီဆက်ရုပ်ကြီးစီရောက်လာလို့အားလုံးအတွက်ပျော်စရာလေးဖြစ်သွားခဲ့ရပါတယ်။အစကတော့သူကဒီရုပ်ကြီးကိုသူ့ရွာရဲ့စာကြောရုပ်ပြပွဲမှာသုံးဖို့စီစဉ်ထားခဲ့တာပါ။အခုတော့သူ့ရုပ်ကြီးကဘာကျော်သွားခဲ့ရတာကြောင့်အချိန်တလာယူပြီးဒီတစ်သားနဲ့ဆက်ရုပ်ကြီးစောက်ဖြစ်ခဲ့တာတန်သွားခဲ့ပါသေးတယ်ခင်ဗျာ။
မမဘီယာနဲ့ပတ်သက်ပြီးပွဲတော်မျိုးစုံလုပ်ကြရမှာဂျာမနီနိုင်ငံဗာဘာရီယာမျိုးကတော့သူများနဲ့မတူထူးထူးခြားခြားပဲဘီယာကိုအတော်အလေးနဲ့ထားတာတွေ့ရပါတယ်။ဘလောက်တောင်မှအလေးနဲ့ထားလဲဆိုရင်တော့ဘီယာကွက်တည်နိုင်တာနဲ့လေကမ္ဘာအံပွဲစီးရင်ဝင်နိုင်တာပါ ဒါမဲ့လည်းတဲရမယ့်ဘီယာပမာဏကိုလည်းကြည့်ပါအောင်နော်ဘီယာမက်ခွက်ကြီး29ခွက်ကိုတယောက်ထဲတဲပြီးတော့ပေ130ကျော်မီတာအဖြစ်ဆိုရင်မီတာ40လောက်ရအောင်တဲနိုင်ရမှာပါအဲ့လိုတဲတဲ့နေရာမှာလည်းဘီယာဖိတ်ကြတဲ့ပမာဏ10ရာခိုင်နှုန်းထက်ပိုလို့မရဘူးဆိုတော့သူတဲတဲ့ဘီယာအလုံးရဲ့90ရာခိုင်နှုန်းကိုအပါတဲရမှာဖြစ်ပါတယ်ဒါမဲ့လေ Oliver Strumfeld ဆိုတဲ့သူကတော့အရာတွေအားလုံးကိုအပါသေးနိုင်ပြီးတော့မနစ်ကသူတင်ထားတဲ့စံချိန်ကိုသူချိုးသွားခဲ့ပါတယ်။သူကဘီယာခွက်တွေကိုပထမတစ်ခေါက်နဲ့တင်အောင်မြင်တင်နိုင်တာဖြစ်ပြီးတော့အဲ့ဒီပထမတစ်ခေါက်မှာဘီယာခွက်28ခွက်တဲခဲ့ပါတယ်။နောက်ထပ်ဒုတိယတစ်ခေါက်တဲတော့နောက်ထပ်၄ခွက်ပေါင်းပြီးတော့ဘီယာခွက်အကြီးကြီး30ခွက်ကိုတဲယူခဲ့ပါတယ်။အဲ့ဒီဘီယာခွက်တွေထဲမှာတစ်ခွက်ကိုဘီယာ1လီတာပါတာဖြစ်ပါတယ်။ဒါမဲ့ကံမကောင်းစွာပဲပန်းဝင်ကန်နေကြတော့မှနှစ်ခွက်ကဘေးကိုလဲကြပြီးတော့ခွက်ပေါင်း29ခွက်နဲ့ပဲစံချိန်တင်သွားတာပါ။ဘီယာနဲ့ခွက်စုစုပေါင်းအလေးချိန်96ကီလိုဂရမ်ပိတ်တာအပြင်ဆိုရင်42ပိတ်တာကျော်ပါတယ်။သူကပထမတစ်ခေါက်28လုံးမဲ့တဲတာကကျွန်တော်သိကြခြင်းလို့ပါတယ်။နောက်ကြတော့မှတစ်ခွက်စီထက်ထည့်ပြီးတော့ခွက်30ကျော်အထိတဲသွားတာဒါမဲ့တိတ်ပြီးတော့ကံမကောင်းဘူးဗျလဲကြသွားတယ်ဒီတော့29ခွက်ပဲတဲနိုင်ခဲ့ပါတယ်အဆုံးအထိ31ခွက်ပါလာပေမဲ့လည်းနှစ်ခွက်ကလဲသွားလို့ပါဘာပဲဖြစ်ဖြစ်အရန်အောင်မြင်ပါတယ်လို့ပြောသွားပါတယ်မစ္စတာစထရွန်ဖီးလ်ကအခုနှစ်ပိုင်းကစပြီးတော့ဂျင်ကိုသွားတပတ်ကို3-4ခါလေ့ကျင့်တာပါအားကစားလေ့ကျင့်တယ်ဆိုတော့တော်တော်တော့အရင်ငှက်မှာပဲနော်သူ့ကိုဘီယာအဝတောက်ခွင့်တော့ပေးတင်ပါတယ်ရှင်
ဘာဂျန်နီကပရမစ်ဘိုင်းကမွန်တီလော့ကလူးစ်မြို့မှာခရော်နီခရော်နဲ့လောက်ထားတဲ့ရင်တွေရဲ့ပြိုင်ပွဲတွေကိုလူတွေတောင်းနဲ့ချီလာရောက်ကြည့်ရှုအားပေးခဲ့ကြပါတယ်။စတေမာလာ၁၀ရင်းကကျင်းပခဲ့တဲ့ပြိုင်ပွဲမှာအသင်းပေါင်း80ကပါဝင်ဆင်မြန်ပြီးအဲ့ဒီရင်တွေကိုပင်လယ်ဓားပြားလှေတွေကျွဲရုပ်ကြီးတွေစတဲ့တမူထူးချားတဲ့ပုံတွေနဲ့တစားဆင်ပြီးဝင်ရောက်ဆင်မြန်ခဲ့ကြတာပါ။အဲ့ဒီပြိုင်ပွဲကိုလူပေါင်း2000ကျော်လာရောက်အားပေးခဲ့တယ်လို့ပြိုင်ပွဲစီစဉ်သူ Red Bull အဖြစ်ချွေကုမ္ပဏီကပြောပါတယ်။ကမ္ဘာ့ကောင်းမောင်းချန်ပီယံသရီနူဘောကပြိုင်ပွဲပုံစံကိုစီစဉ်ခဲ့တာဖြစ်ပြီးအရှည်450မီတာရှိတဲ့လမ်းကြောင်းပေါ်မှာလေကားတွေခုံရတာတွေပါဝင်ပြိုင်ပွဲမှာအရေးကြီးဆုံးဖြစ်တဲ့စနစ်ရာခိုင်နှုန်းအတည့်ဆင်းလို့ရမယ့်နေရာလဲပါဝင်ပါတယ်ပြိုင်ပွဲအဆုံးမှာတော့အမြန်ဆုံးနဲ့ပုံစံပိုင်းဆိုင်ရာအကောင်းဆုံးဖန်တီးနိုင်တဲ့စုပါဝင်စုစုပေါင်း6စုပေးရခဲ့ပါတယ်
ဒီရေမြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တနင်္လာနေ့မနေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ30 40 49 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမှတ်သိငိထိုက်ကြေညာပေးပါမယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကမြောက်ယထာဘုံခွဲမှုနဲ့ဆက်ဆက်မှုတန်တရားနဲ့ဒုတိယမြောက်လူတအုပ်ကိုထပ်မံဖမ်းဆီးထားတဲ့အကြောင်းရဲကပြောပါရယ်ဟီထရိုလေဆိပ်ရှိရာလန်ဒန်အနောက်ပိုင်း House Low ကအသက်22နှစ်အရွယ်အမျိုးသားတအုပ်ကိုစနေနေ့ညသကောင်းမတိုင်မီလေးမှာဖမ်းဆီးတဲ့အကြောင်းရဲအဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါရယ်ဗြိတိန်နိုင်ငံရဲ့အကြမ်းဖက်ဝါရဆိုင်ရာဥပဒေနဲ့ဖမ်းဆီးခဲ့တာဖြစ်ပါရယ်မနေ့စနေနေ့အစောပိုင်းကတော့ဒိုဘာစိတ်ကန့် area ကနေအသက်18နှစ်အရွယ်အမျိုးသားတအုပ်ကိုဖမ်းဆီးထားပါရယ်ဂါဇာကိုအုပ်ချုပ်နေတဲ့အစ္စလာမ်စစ်သွေးကြောအဖွဲ့ဟမတ်စ်ကသူ့ရဲ့အုပ်ချုပ်ရေးအဖွဲ့ကိုဖျက်သိမ်းပြီးအထွေထွေရွေးကောက်ပွဲကျင်းပမယ်လို့ဒီကနေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပါတယ်။ဟမတ်စ်နဲ့သမရမာမုတ်ဆာဘတ်ရဲ့ဖာတာအဖွဲ့ကြားနိုင်ငံရေးနဲ့ပိုင်နက်ဆိုင်ရာအငင်းပွားမှုတွေကိုအဆုံးသတ်ရေးနည်းလမ်းတစ်ခုအဖြစ်လည်းဒီဆုံးဖြတ်ချက်ကိုရှုမြင်ကြပါတယ်။ဒီဆောင်ရွက်ချက်ကပြန်လည်ပေါင်းစည်းရေးအစိုးရတရားဖွဲ့စည်းနိုင်ရေးလမ်းဖွင့်လိုက်တာလည်းဖြစ်ပါတယ်။ကိုယ်နိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီးနဲ့တခြားတန်တမန်၄ဦးတို့နဲ့အတူနိုင်ငံတွင်းကထွက်ခွာခိုင်းဖို့ရှိနေတယ်လို့သတင်းရှင်းမြစ်တွေကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုကြပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့6ချိန်မြောက်နျူကလ িয়ার စမ်းသပ်မှုတွေအပေါ်ကုလသမဂ္ဂကနောက်ထပ်ဒဏ်ခတ်အရေးယူမှုအသစ်ချမှတ်ပြီးသတင်းတစ်ပတ်လောက်အကြာနောက်ဂျပန်နိုင်ငံကိုကြော်ဖြတ်ပြီးမြောက်ကိုရီးယားကနောက်ထပ်ဒုံးကျည်စမ်းသပ်မှုတစ်ခုလုပ်ပြီး၂ရက်ကြာမှအခုလိုကြေညာချက်ထွက်လာတာပါ။ကိုယ်နိုင်ငံတွင်ကမြောက်ကိုရီးယားတန်တမန်တွေကိုရှော့ချလိုက်ခြင်းအပြင်အဲ့ဒီဒေသတွေမှာအလုပ်လုပ်နေတဲ့မြောက်ကိုရီးယားလုပ်သားတွေထံကနေနိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေအတွက်ငွေကြေးရရှိမှုကိုရှော့ချနိုင်မှာဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ငင်ထိုက်ကြညာပေးခဲ့တာပါ။ဒီညာအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia El Tayi ဖြစ်ပါတယ်။ဂျမားရှာဖောင်းပါ။ဒီညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.